Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ29ရက်ပုတ်ထူးနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတုံမီတာ3240 49တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလဖိုင်ပါအခုမနက်ဘက်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရတ်နိုင်ငံရာမာဒီမြို့ပြန်လည်တင်းပိုက်နိုင်ရေးအတွက်အစိုးရတပ်ဖွဲ့တွေပြင်ဆင်နေပါပြီနေတိုတပ်ဖွဲ့တွေနဲ့အပြိုင်ရုရှားစစ်တပ်ကလည်းစီးရဲလက်ချက်မှုတွေပြုလုပ်နေပါတယ်ပြင်လည်တဲ့မျိုးနေတဲ့လေစီပြေဒုက္ခသည်တွေကိုအမေရိကန်လေကြောင်းကနေလိုက်လံကူညီရှာဖွေပေးနေပါပြီဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးသမှာပါခင်
ဒီမနေ့ခင်သွားသားရှင်တွေကိုတင်ဆက်ပေးမဲ့သတင်းလောကတွေထဲမှာတော့မြန်မာနိုင်ငံမှာရိုနင်ဂျာတွေဟာဖိနှိပ်ခံရတဲ့အရေးနဲ့ပတ်သက်ပြီးဘုန်းတော်ကြီးဒက်စမန်တူတူက
We have a responsibility to ensure that the plight of the Rohingya is not lost.
နော်ဝေးနိုင်ငံအော်စလိုမြို့မှာကျင်းပတဲ့နိုင်ငံတော်ညီလာခံကိုညီလာခံမှာပြောကြားသွားတဲ့အကြောင်းနဲ့အတူတာဝရီအတင်းထောင်မှာအဖမ်းခံနေရတဲ့မဖြူဖြူအောင်ကိုအမေရိကန်တမ်တဟောင်းနဲ့တမ်တကတော်တို့ကချီချူအားပေးစာရေးသားပို့ပေးတဲ့အကြောင်းအပါအဝင်သတင်းအပြီးမှာနားဆင်ရမှာပါအခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုညံဝင်းအောင်ကကြေညာပေးမှာပါရှင
်အီရန်နိုင်ငံအနောက်ပိုင်းမှာ IS Islamic စစ်သည်ကြွားတွေတင်ပိုက်ထားတဲ့ရမဒီမြို့နဲ့အမ်ဘာဒေတာအတွင်းကမြို့တွေကိုပြန်လည်တင်ပိုက်နိုင်မှုထိုးစစ်စတင်လိုက်ပြီလို့အီရတ်အစိုးရကပြောပါတယ်ဒေတာတွင်းမြို့တော်ကို IS အဖွဲ့ကတင်ပိုက်ပြီးသတင်းနှစ်ပတ်မပြည့်ခင်မှာအဲ့ဒီလိုထိုးစစ်ဆင်တိုက်ခတ်မဲ့အကြောင်းအင်ကန်နေကကြေညာလိုက်တာပါဆူနီမွတ်စလင်ဘာသာဝင်တွေအများစုနေထိုင်တဲ့ဒီဒေတာကိုပြန်လည်တင်ပိုက်နိုင်ဖို့အစိုးရတပ်ဖွဲ့တွေနဲ့အစိုးရလိုလားတဲ့ပြည်သူစစ်တပ်ဖွဲ့တွေဟာရမဒီမြို့ရဲ့အရှိတ်အဝါမှာစုဝေးနေကြပါတယ်ရမဒီမြို့ပြန်လည်တင်ပိုက်နိုင်ရေးရည်မှန်းချက်အောင်မြင်အောင်အမေရိကန်ဘက်ကထိထိရောက်ရောက်အကူအညီတွေကိုဘလို့ပေးနိုင်မလဲဆိုတာပြန်လည်သုံးသပ်ဖို့လိုကြောင်းအီရတ်အစိုးရကအဲ့ဒီလိုကြေညာလိုက်ပြီးမကြခင်မှာပဲသမ္မတဘာရက်အိုဘားမားကအင်ပြူတော်မှာပြောကြပါတယ်ရမဒီမြို့ရဲ့သုံးဘက်မှာအစိုးရတပ်တွေရောက်ရှိနေကြတယ်လို့ရှီယာစစ်သွေးကြွအဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်မြို့အပြင်ပိုင်းကိုပြန်လည်တိုက်ပိုက်နိုင်ရေးအတွက်ရည်ရွယ်ချက်နဲ့အနောက်ဖက်နဲ့တောင်ပိုင်းတွေမှာလေကြောင်းတိုက်ခိုက်မှုတွေဖြစ်ပေါ်နေကြောင်းအမ်ဘာဒေတာအရာရှိတွေပြောတာကိုကိုကာဖီ AP သတင်းမှလည်းဖော်ပြထားပါတယ်
။ရာပေါင်းများစွာသောရုရှားစစ်လေယာဉ်တွေနဲ့ထောင်ချီတဲ့ရုရှားတပ်တွေကအင်္ဂါနေ့မှာစီးရဲလေးကျင့်မှုကိုစတင်လိုက်ပြီးဒါဟာနီတိုးမဟာမိတ်တပ်ပေါင်းစုရဲ့အာတိတ်ဒေတာတွင်စီးရဲလေးကျင့်မှုနဲ့တိုက်ဆိုင်နေပါတယ်။ရုရှားနိုင်ငံနဲ့အနောက်နိုင်ငံတွေကြားတင်းမာမှုတိုးလာနေခြင်းမှာအခုလိုတိကျစီးရဲလေးကျင့်မှုတရက်ပေါ်လာတာဖြစ်ပါတယ်။စီးရဲလေးကျင့်မှုအတွင်းရုရှားစစ်တပ်ရင်အား 12,000 နဲ့တိုက်လေယာဉ်250အထိပါဝင်တယ်လို့ယာနဲ့ချီတဲ့အခြားလက်နက်တွေလည်းပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂွီးကပြောပါတယ်။မကြသေးမီကနိုင်ငံတချို့ဝန်ကျင်မှာရုရှားရဲ့လေတပ်လှုပ်ရှားမှုတွေတိုးတက်လာတာကြောင့်ဒီနိုင်ငံတွေကစီးရေးပူပေါင်းမှုပေါ်လာပြီးနောက်ပိုင်းမှာနေတိုးရဲ့အာတိတ်ဒေသတွင်စီးရေးလေ့ကျင့်မှုတွေစတင်လာခဲ့တာပါဒိန်းမတ်ဖင်လန်အိုက်စ်လန်နော်ဝေးဆွီဒင်စတဲ့ဝင်ရိုးစုံနိုင်ငံတွေအပါအဝင်စုစုပေါင်း9နိုင်ငံသားမှာရုရှားရဲ့လေတပ်နဲ့ရေတပ်တွေရဲ့စီးရေးလှုပ်ရှားမှုတွေတိုးလာခဲ့လို့ဖြစ်ပါတယ်
အရှိတောင်အာရှအတွင်းလူမောင်ခုကုသူတွေကပြစ်သွားခဲ့တဲ့ရွှေပြောင်းနေထိုင်သူတွေပင်လယ်ပြင်တွင်ဗမာရှိနေတယ်ဆိုတာကိုသိနိုင်မှုအမေရိကန်ပြည်ထောင်စုကလေကြောင်းကနေကူညီစောင့်ရှာဖွေပေးနေပြီဖြစ်ပါတယ်ပင်လယ်ပြင်တွင်လိုက်လံရှာဖွေတဲ့အဲ့ဒီအစီအစဉ်ကိုတင်းနေကလူတွေကစပြီးမလေးရှားနိုင်ငံအနောက်ဖက်ကန်ကြီးကနေစတင်ဆောင်ရွက်နေပြီလို့ဗန်ကောက်မြို့မှာရှိတဲ့အမေရိကန်တန်ယုံက VOA သတင်းတောက်စတီဖာမန်ကိုအင်္ဂါနေ့မှာပြောပါတယ်ဒေသတွင်းကနိုင်ငံနေနဲ့တိုင်ပင်ပြီးမှဒီအစီအစဉ်ကိုစတင်အကောင့်ထဲပေါ်ရဲဆိုတော့ကလည်းလို့လေရင်ပြန်တတ်မှုအစီအစဉ်နဲ့ပတ်သက်လို့တန်ယုံကအသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးထိုင်းနိုင်ငံကလူမောင်ခုကုသူတွေကိုဖိနှိပ်ဖြိုခွင်းပြီးတဲ့နောက်မောင်ခုသမားတွေဟာထောင်တောင်းချီတဲ့ရွှေပြောင်းနေထိုင်သူတွေလိုက်ပါလာတဲ့ဆက်လေတွေကိုပင်လယ်ပြင်ထဲမှာပင်လယ်ပြင်ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်ထဲမှာပိတ်မိနေကြတယ်လို့ဆိုပါတယ်ဒီတော့အတွင်းမြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရွေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေနန်ဘီယာဟာရခိုင်ပြည်နယ်အတွင်းသွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့အင်္ဂါနေ့ကကုလသမဂ္ဂမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကအခုလိုပြောကြားပါတယ်
Last Friday the Secretary General Special Advisor Vijay Nambiar and other senior UN representatives visited Rakhine State they met with the chief minister and other representatives of the government
တွင်မှုရဲ့အထူးကြံပေးပုဂ္ဂိုလ် Vijay Nambiar ဟာတခြားအဆင့်မြင့်ကုလသမဂ္ဂအရာရှိတွေနဲ့အတူရခိုင်ပြည်နယ်ကိုပြီးခဲ့တဲ့တောက်ကြံတွေကတွားရောက်ခဲ့ပါတယ်အဲဒီမှာပြည်နယ်ဝန်ကြီးချုပ်နဲ့တခြားပြည်နယ်အစိုးရအရာရှိတွေနဲ့တွေ့ဆုံတာအပြင်ရွှေပြောင်းနေထိုင်သူတွေယာယီခေါ်လုံဝင်ပေးထားတဲ့ကြေးရွာတွေကိုလည်းတွားရောက်ခဲ့ပါတယ် မေလ22ရက်နေ့ကလူပေါင်း200ကျော်ပါဝင်တဲ့ရွှေပြောင်းနေထိုင်သူတွေစီးလာတဲ့ဆက်လီကိုကယ်တင်လိုက်တဲ့ကိစ္စကိုကုလသမဂ္ဂကချီးကျူးပြောကြားခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းနေရက်ရွှေပြောင်းနေသူတွေရဲ့အခြေအနေတွေပါဝင်မကြသေးခင်ကာလတွေမှာအခြေအနေတွေတိုးတက်ကောင်းမွန်လာတာကိုအတိအမှတ်ပြုတဲ့အကြောင်းဒါပေမဲ့ပြည်နယ်အတွင်းမှာရှိနေကြတဲ့လူအတိုင်းဝိုင်းတွေအားလုံးအတွက်ဖွံ့ဖြိုးတိုးတက်မှုတွေကိုပုံမိုလှုပ်ဆောင်ဖို့လိုတယ်ဆိုတာလည်းပြောကြားခဲ့ပါတယ်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားမှာလေစီပြေရွှေပြောင်းနေထိုင်သူတွေ200ကျော်လိုက်ပါလာတဲ့ဆက်လီကိုမြန်မာရေတပ်ကနေကယ်တင်နိုင်ခဲ့တာဖြစ်ပါတယ
်။လွန်ခဲ့တဲ့တစ်လနီးပါးကပင်လယ်ပြင်တွင်ဩစတြေးလျစစ်တပ်ကဖမ်းဆီးရမိတဲ့ခိုလုံခွင့်ရှောက်ထားသူဗီယက်နမ်လူမျိုး46ဦးကိုလူတွေတွစ်ဆုံမေးမြန်းမှုတွေပြုလုပ်ပြီးတဲ့နောက်သူတို့ရဲ့ဒုက္ခတွေအဖြစ်ရှောက်ထားမှုကိုပယ်ချလိုက်တယ်လို့ဩစတြေးလျတာဝန်ရှိသူတွေကအင်ကာနေမှာပြောကြပါတယ်။ဒီလိုခိုလုံခွင့်တောင်းခံသူတွေလိုက်ပါလာတဲ့ရေရင်ကိုမတ်လ20ရက်နေ့ကကြားဖြတ်တားဆီးနိုင်ခဲ့တာဖြစ်တယ်လို့ဩစတြေးလျနိုင်ငံနယ်စပ်လုံခြုံရေးတပ်ဖွဲ့အကြီးအကဲကဥပဒေပြုလွှတ်တော်အမတ်တွေကိုပြောကြားခဲ့တာပါ။ခိုလုံခွင့်ရှောက်ထားသူအမျိုးသားအမျိုးသမီးကလေးငယ်တွေကိုအနည်းဆုံးမိနစ်40ကြာတွစ်ဆုံဆွေးနွေးမေးမြန်းမှုတွေလုပ်ပြီးတဲ့နောက်သူတို့ဟာကုလသမဂ္ဂသဘောတူညီချက်အရကာကွယ်ဆောင်ရှောက်မှုပေးရမယ့်ဒုက္ခသည်တွေအဖြစ်သတ်မှတ်ထားတဲ့စံနှုန်းနဲ့မကန့်ညီဘူးဆိုပြီးပယ်ချလိုက်တာဖြစ်ပါတယ်။အဲဒီနောက်ဒီလိုခိုလုံခွင့်တောင်းခံသူတွေဘီအန်အန်နိုင်ငံကိုပြန်ရောက်ရင်အပြစ်ပေးအရေးယူမှာမဟုတ်ဘူးလို့ဘီအန်အန်တာဝန်ရှိသူတွေထံကအာမခံချက်ရရှိပြီးတဲ့နောက်သူတို့ကိုဩစတြေးလျရေတပ်သင်းမောနဲ့ဘီအန်အန်နိုင်ငံကိုပြန်ပို့ပေးခဲ့တယ်လို့ပိုဂျုတ်ပေါ်ထရက်ကပြောပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာအပူလိုင်းဖြတ်တမ်းမှုကြောင့်အခုထိလူ1000ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမှာလည်းဒီအခြေအနေဆိုးအတိုင်းဆက်ဖြစ်လာနိုင်တယ်လို့မိုးလေဝသပညာရှင်တွေကကန့်မှန်းထားပါတယ်။တည်ဆုံးသူအများစုဟာအိန္ဒိယနိုင်ငံတောင်ပိုင်းအန္ဒရာပရဒေ့ရှ်နဲ့တေလင်္ဂါနာပြည်နယ်တွေမှာဖြစ်ပြီးဒီလကုန်အထိအဲ့ဒီဒေသမှာအပူချိန် 40 ဒီဂရီဆယ်ဆီယပ်ကျော်နိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။အပူလိုင်းဖြတ်တမ်းမှုကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းနေ့အပူချိန်ဟာ 48 ဒီဂရီဆယ်ဆီယပ်အထိရှိတာကြောင့်တည်ဆုံးသူပိုများခဲ့ရတာပါ။ဆေးရုံတွေမှာဆိုရင်လည်းအပူရှက်ပြီးရောက်လာကြတဲ့လူနာအများပြားကိုတွေ့ရပြီးသက်ဆိုင်ရာတာဝန်ရှိသူတွေကတော့တတ်နိုင်သမျှလူတွေအိမ်ထဲကနေအိမ်ပြင်မထွက်ကြဖို့အထူးသဖြင့်နေ့စဉ်အပူဆုံးအချိန်တွေမှာအပြင်ထွက်တာမျိုးရှောင်ကျဉ်ကြဖို့လည်းသတိပေးနေကြပါတယ်။အိန္ဒိယနိုင်ငံမှာမေလနဲ့ဇွန်လတွေဟာအပူဆုံးလတွေဖြစ်ပြီးမုတ်တုံမိုးမကြခင်အထိအပူချိန် 40 နှစ်ကနေ 48 ဒီဂရီဆယ်ဆီယပ်ကျားရှိပါတယ်
။အင်္ဂါနေ့ကအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားခဲ့တဲ့ကြီးမားတဲ့ပစ်ခတ်မှုနဲ့ပေါက်ကွဲမှုတွေကြောင့်ဂဘူးမြို့တော်နားကိုတုံးလှုပ်သွားစေခဲ့ပါတယ်။ဗန်နီယာကိုအဓိကပြစ်မှတ်ထားတယ်လဲဆိုတာလောလောဆယ်မသိရသေးပေမဲ့တန်ယုံနဲ့အစိုးရအဆောင်အုံတွေအများပြားရှိတဲ့ဝီဇာအက်ဘာခန်းခရိုင်ကအဲ့ဒီအိတာတစ်ခုကိုအဓိကထားချင်ပုံရတယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။ဒီပစ်ကတ်ပေါက်ကွဲမှုကိုဘယ်သူကလုပ်တယ်ဆိုတာဝန်ခံပြောဆိုခြင်းမရှိသေးပါဘူး။
ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေအပေါ်အဝင်တရုတ်နိုင်ငံရဲ့စစ်အင်အားကိုဝေးလံတဲ့နေရာဒေသတွေအထိဆက်လက်တိုးချဲ့သွားမယ်လို့တရုတ်ဆိုရကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့အင်းနင်းချင်းဘယ်နိုင်ငံနဲ့မှထိတ်တဲရင်ဆိုင်လို့တဲ့ဆန္ဒမရှိဘူးလို့ပြောပါတယ်။ PLA တရုတ်ပြည်သူ့လူမျိုးရေးတပ်မတော်အနေနဲ့မူလကတိုင်းပြည်နယ်နယ်မြေအတွင်းကလေကြောင်းကာကွယ်ရေးကိုပဲလှုပ်ဆောင်ခဲ့ရကကာကွယ်ရေးနဲ့ထိုးစစ်ဆင်တိုက်ခိုက်ရေးနှစ်ခုစလုံးကိုပြောင်းလဲလှုပ်ဆောင်သွားရမယ်လို့မူဝါဒရေးရာအဆိုပြုချက်ထဲမှာဖော်ပြထားကြောင်းဝင်ကြီးအဖွဲ့ကပြောပါတယ်ရေချောင်းကာကွယ်ရေးကိုလည်းအာယုံဆိုင်လှုပ်ဆောင်မဲ့အကြောင်းလည်းအလေးပေးဖော်ပြထားပါတယ
်မလေးရှားအာဏာပိုင်တွေကပြီးခဲ့တဲ့နှစ်အတွင်းတရုတ်အစိုးရဒေါသထွက်စီခဲ့တဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေကိုအဓိကဦးဆောင်စီစဉ်သူတဦးဖြစ်တဲ့ဟောင်ကောင်ကျောင်းသားဂျော့ချ်ဝေါန်ကိုပြည်ဝင်ခွင့်ပြုဖို့ညှင်းပယ်လိုက်ပါတယ်မလေးရှားလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေကအစိုးရအမိတ်နဲ့သူ့ကိုပြည်ဝင်ခွင့်ညှင်းပယ်ခဲ့တဲ့ဆိုပြီးသူ့ရဲ့Facebook စာမျက်နှာမှာအင်္ဂါနေ့ကရေးသားထားပါတယ်မလေးရှားနိုင်ငံမြောက်ပိုင်းပြည်နယ်ကျွန်းမှာဖြစ်ပွားခဲ့တဲ့အဖြစ်ပြက်နဲ့ပတ်သက်ပြီးမလေးရှားအကောက်ခွန်ဌာနကတော့မှတ်ချက်တစ်စုံတရာပေးခြင်းမရှိသေးပါဘူး1ဟာ1989ဘေကျင်း TNMN ရေမြင်ဆန္ဒပြသူတွေပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးစီဝေးပွဲတွေမှာစကားပြောဆိုစီစဉ်ထားခဲ့တာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုငယ်ဝင်းအောင်တို့ကကြီးညာသွားတာပါ။အခုတော့သတင်းဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရအောင်။ မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကထောင်နဲ့ချီရှိတဲ့အခြေချပြောင်းရွှေ့သူတွေပင်လယ်ပြင်မှာမျောနေတာကိုရှာဖွေဖို့ကြိုးပမ်းမှုမှာအမေရိကန်စစ်တပ်ကမလေးရှားအနောက်ပိုင်းမှာကင်းထောက်လေယာဉ်တွေပြန်တပ်မှုစတင်နေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအင်ကာနေကပြောကြားလိုက်တဲ့အကြောင်းအဆုံကိုဒေါ်လလတန်းကတင်ပြထားပါရရှင်
။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ကဘင်္ဂါလီအခြေချပြောင်းရွှေ့သူတွေအပြည့်တည်ဆောင်လာတဲ့လေတွေဟာကပ်ပလီနဲ့ဘင်္ဂလားပင်လယ်အော်မှာမျောနေခဲ့ကြတာဖြစ်ပါတယ်။လူမှောင်ခိုးကုသူတွေကိုထိုင်းမလေးရှားနဲ့အင်ဒိုနီးရှားအာဏာပိုင်တွေကလိုက်လံနှိပ်ကိုခေရမှာအခုလိုလူမှောင်ခိုးကုသူတွေကလေတွေကိုပင်လယ်ပြင်မှာစွန့်ပစ်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လည်းဒီလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ပုပ်ယဟမင်းကြီးဖရန်စစ်အဘဝင်ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုတွေဟာတိုးလာခဲ့တာဖြစ်ပါတယ်။ခုလိုပင်လယ်ပြင်မှာမျောနေတဲ့လေတွေကိုဒေသတွင်းနိုင်ငံတွေအနေနဲ့ရှာဖွေကယ်တင်နိုင်ရေးမှာကူညီဖို့အမေရိကန်ပြည်ထောင်စုကကင်းလည်ပြန်တမ်းမှုတွေစတင်ပြုလုပ်နေပြီလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Jeff Reckie ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
် The United States has offered to assist governments in the region to improve their understanding of the situation in the Andaman Sea
American Pinle ye jaw kin le le yin pyan tat mu ri ga de sin tet san ya naingan lue ini ne kapli pinle ne bengala pinle aw ma shi de achi ni de ko po mo ti shi na le nai mu akunyi pe nai ye twet American ga kan hlan ga da phit par de da pyin tadin ba akon ga Malaysia aso ya ye pan po mu ne American ye tat PH a myo sa le yin ni ha pyaung shwe achi cha tu ri tet saung la de hle tin mo ri shi nai ne niya ri ko sha phwe nai mu ne မှတ်သားနိုင်ဖို့ပင်လယ်ပြင်မှာကင်းလေပြန်တမ်းမှုတွေစတင်ပြုလုပ်ခဲ့ပါတယ်။ဒီပြန်တမ်းမှုတွေကရတဲ့အချက်အလက်တွေကတဆင့်ပင်လယ်ပြင်အခြေအနေကိုပုံမနားလေသဘောပေါက်စေမှာဖြစ်ပါတယ်။ဒါ့အပြင်ဒေတာရင်းအစိုးရတွေကိုအကူအညီပေးဖို့နောက်ထပ်ပြန်တမ်းမှုတွေလည်းပြုလုပ်ဖို့အမေရိကန်ကအဆင်သင့်ရှိပါတယ်
။စစောပိုင်းကတော့အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံတို့ကသက်ဆိုင်ရာကမ်းလွန်ပိုင်းအနီးရောက်လာတဲ့မျောနေတဲ့ဒီလေတွေကိုပင်လယ်ပြင်ကိုပြန်စဖက်ထုတ်ခဲ့ကြတာဖြစ်လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုကိုခံခဲ့ကြရတာဖြစ်ပါတယ်။ဒါကြောင့်လေပြီးခဲ့တဲ့သတင်းပတ်ကအင်ဒိုနီးရှားနဲ့မလေးရှားတို့ကလေမျောဒုက္ခသည်တွေကိုဌာနေကိုပြန်မပို့မီဒါမှမဟုတ်တခြားနေရာမှာပြန်လည်အခြေမချမီယာယီလက်ခံထားကြမည်လို့ကြေညာခဲ့ကြတာဖြစ်ပါတယ်။အခုလိုသဘောထားပြောင်းလဲမှုနဲ့ပတ်သက်လို့အမေရိကန်ကကြူဆူတဲ့အကြောင်းလေနိုင်ငံခြားရေးဌာနပြောခွင့်ရရက်ကီကထုတ်ဖော်ပြောကြားခဲ့ပါတယ
်။ We're also pleased of course that Malaysia and Indonesia have agreed to accept 7000 migrants and
Malaysia နဲ့ Indonesia တို့အနေနဲ့ပြောင်းရွှေ့အခြေချသူ 9000 ကိုလက်ခံဖို့သဘောတူခဲ့တယ်ဆိုတာကို American ကကြိုးဆိုပါတယ်။ဒါ့အပြင်ပင်လယ်ပြင်မှာမျောနေသူတွေကိုလည်းရှာဖွေကယ်ဆယ်ဖို့အတွက် Malaysia နိုင်ငံကပြုလုပ်နေတယ်ဆိုတဲ့သတင်းတွေကြားရတဲ့အတွက်လည်းဝမ်းသာပါတယ်
။ဒီပြောင်းရွှေ့အခြေချဖို့ကြိုးပမ်းသူတွေဟာမြန်မာနိုင်ငံကအစိုးရရဲ့ဖိနှိပ်မှုအောက်ကလွတ်မြောက်ဖို့ထွက်ပြေးခဲ့ကြတဲ့ Rohingya Muslim တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကစီးရဲမွေးတည်မှုဘဝကနေလွတ်မြောက်ဖို့ကြိုးပမ်းတဲ့ဘင်္ဂါလီတွေဖြစ်ကြတယ်လို့ဆိုပါတယ်။ခုလာမယ့်တောက်ကြန်နေ့မှာတော့မြန်မာ၊ထိုင်း၊မလေးရှား၊အင်ဒိုနီးရှားနဲ့အမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတွေအနေနဲ့ထိုင်းနိုင်ငံဘန်ကောက်မှာတွေ့ဆုံကြပြီးဒီလူသားချင်းစာနာမှုပဋိပက္ခအရေးဝိုင်းဝန်းဖြေရှင်းကြဖို့ရှိပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့လူဦးရေဒုက္ခသည်များနဲ့ပြောင်းရွှေ့အခြေချမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်စ်ကဦးဆောင်မှာဖြစ်ပါတယ်။ခုလိုလေစီးပြေးဒုက္ခသည်ပြဿနာကိုနိုင်ငံတကာကဦးဆောင်ဖြေရှင်းမှုမှာပါဝင်ကြဖို့ကိုလည်းပြောခွင့်ရရက်ကီကတိုက်တွန်းခဲ့ပါတယ်။
Final point I think on this would be that we urge the international community to support this effort and to attend the May 29th
ကျွန်တော်နောက်ဆုံးပြောချင်တာကဒီကြိုးပမ်းမှုကိုနိုင်ငံတကာလူ့အဖွဲ့အစည်းတွေကထောက်ခံကြဖို့နဲ့ဒီအခြေအနေကိုဖြေရှင်းနိုင်ဖို့အတွက်ထိုင်းနိုင်ငံကတာဝန်ယူကျင်းပမဲ့မေလ29ရက်ညီလာခံကိုတက်ရောက်ကြဖို့တိုက်တွန်းပါတယ်
။မလေးရှားအာဏာပိုင်တွေအနေနဲ့အင်ဂါနေ့ကထိုင်းနယ်စပ်အနီးမလေးရှားမြောက်ပိုင်းဒေသမှာပြောင်းရွှေ့အခြေချသူတွေရဲ့အလောင်းတွေမြုပ်နှံထားတယ်လို့ယူဆရတဲ့နေရာ139နေရာကိုတွေ့ရှိခဲ့ပြီးအလောင်းတွေကိုဆေးဆေးမှုတွေပြုလုပ်ဖို့ပြန်လည်တူးဖော်ခဲ့ပါတယ်။ဒါ့အပြင်မေလ17ရက်နေ့23ရက်နေ့ကြားမှာလည်းတောတောင်ထူထပ်တဲ့ဒေသတွေမှာလူမှောင်ခိုးကူးတဲ့စခန်းပေါင်း28ခုတို့ကိုမလေးရှားအာဏာပိုင်တွေကတွေ့ရှိခဲ့ပြီးအကြီးဆုံးစခန်းမှာဆိုလူ300အထိထိန်းသိမ်းထားနိုင်တာကိုတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကလည်းထိုင်းအာဏာပိုင်တွေနဲ့လူမှောင်ခိုးကူးတဲ့စခန်းတွေနဲ့အလောင်းစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေကိုလည်းတွေ့ရှိခဲ့ပါတယ်။ခုလိုလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့လူအခွင့်အရေးအဖွဲ့တွေကတော့မလေးရှားနဲ့ထိုင်းအာဏာပိုင်တွေဟာ ဒီပြဿနာကိုမျက်ကွယ်ပြုထားတယ်လို့ပြစ်တင်ဝေဖန်ခဲ့ပြီးဒီစခန်းတွေဟာအခရီးလိုက်စားတဲ့အာဏာပိုင်တွေရဲ့ပါဝင်ပတ်သက်မှုကိုပြတ်တဲ့တက်တည်ဖြစ်တယ်လို့လည်းထောက်ပြခဲ့ကြပါတယ်ရှင
်ဒေါ်လာတန်းကပြောသွားတာပါမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်ကို၆ခန်းအားပေးပေမဲ့လည်းလိုရင်းကြတွေအရေးပျောက်ကွယ်မသွားအောင်ဆက်လက်လှုပ်ဆောင်သွားရမယ်လို့တောင်အာဖရိကနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုန်းတော်ကြီးဒက်စမန်တူတူကပြောပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေဖိနှိပ်ခံနေရတဲ့အရေးကဘာကသိရှိထောက်ခံလာရေးအတွက်ရည်ရွယ်ပြီးနော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကိုပေးပို့တဲ့တဝန်လွှာထဲမှာဖုန်းတော်ကြီးဒက်စမန်တူတူကအဲ့ဒီလိုပြောသွားတာပါအပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးမှာပါရှင်
Oslo Conference on Myanmar's Systematic Persecution of Rohingyas လို့ခေါ်တဲ့ Rohingya တွေကိုမြန်မာအစိုးရကစနစ်တကျညှဉ်းပန်းနှိပ်စက်နေမှု Oslo ညီလာခံဆိုတဲ့ခေါင်းစဉ်နဲ့မေလ26ရက်ကနေ28ရက်နေ့အထိ3ရက်ကြာနိုင်ငံတကာညီလာခံတစ်ခုကျင်းပနေတာပါဒီညီလာခံမှာဘာသာပေါင်းစုံကခေါင်းဆောင်တွေတက်သည့်ပညာရှင်တွေ Nobel ညဉ့်ညာရေးဆုရှင်တွေနဲ့နိုင်ငံခေါင်းဆောင်ဟောင်းတွေလည်းပါဝင်ဆွေးနွေးနေကြတာဖြစ်ပါတယ်တောင်အာဖရိကနိုင်ငံကဖုန်းတော်ကြီးဒက်စမွန်တူတူကတော့ရိုဟင်ဂျာတွေအရေးအခုလို့စိုးစိုးဝါးဝါးဖြစ်လာတာဟာမြန်မာအစိုးရကြောင်းလို့ဒီညီလာခံကိုပေးပို့တဲ့ဗီဒီယိုတဝန်လွှာထဲမှာထည့်သွင်းပြောကြားထားပါတယ
် Even as we seek to encourage the country to build on the reforms it has started we have a responsibility to ensure that the plight of the Rohingya is not lost
မနက်ကမှစတင်ကြတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထောက်ခံအားပေးဖို့ပြောဆိုနေတဲ့တစ်ချိန်တည်းမှာပဲရိုဟင်ဂျာတွေခံစားနေရတဲ့အထူးဒုက္ခတွေကိုပျောက်ကွယ်သွားအောင်လှုပ်ဆောင်ဖို့ကျွန်တော်တို့မှတာဝန်ရှိပါတယ်။တိုင်းပြည်တွင်းမှာငြိမ်းချမ်းရေးမရှိတဲ့နိုင်ငံသားအားလုံးရဲ့ဂုဏ်သိက္ခာနဲ့တန်ဖိုးတွေကိုကာကွယ်ပေးဖို့ပြက်ကွက်တဲ့တိုင်းပြည်ဟာလွတ်လပ်တဲ့တိုင်းပြည်မဟုတ်ပါဘူး။လွတ်လပ်မှုဆိုတာပိုင်းခြားပြစ်လို့မရနိုင်ပါဘူး။အားလုံးပါဝင်လာအောင်ဖိတ်ကွာမှဖြစ်တယ်လို့အားလုံးဟာလည်းအစိပ်ပိုင်းတစ်ခုအဖြစ်ပါဝင်နေပါတယ်။
ဒါပြင်ငြိမ်းချမ်းရေးကိုချစ်ခင်မြတ်နိုးသူတယောက်အနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်နိုင်ငံသားလူမျိုးအဖြစ်သတ်မှတ်တဲ့စနစ်နဲ့အခြေခံလူ့အခွင့်အရေးတွေပြန်လည်ရရှိနိုင်ရေးအတွက်ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာငွေကြေးထောက်ပံ့တဲ့အဖွဲ့အစည်းတွေအနေနဲ့ရန်ပုံငွေထောက်ပံ့နိုင်ရေးအတွက်ဘုံမူဝါဒချမှတ်လှုပ်ဆောင်နေကြောင်းလည်းဖုန်းတော်ကြီးတူတူကထည့်သွင်းပြောကြားသွားပါတယ်ကမ္ဘာ့ဘီလီယံနာတဦးဖြစ်တဲ့ George Soros ကလည်းရိုဟင်ဂျာတွေအရေးဂိယူနာသက်ပြီးသွေးစည်းညင်ညွတ်ကြောင်းပြတာတဲ့အနေနဲ့ဒီညီလာခံကိုတဝန်လွှာပေးပို့ခဲ့ပါတယ
် Those mostly Rohingya living in a section of Sitwe called Angmingwarar a part of the city that can only be called a ghetto
မြန်မာနိုင်ငံကိုလေ့ကျင့်ကျွန်တော်တွားလေ့ခဲ့တဲ့အထက်မှာစစ်တွေမျိုးကအောင်မင်္ဂလာရပ်ကွက်ကိုလည်းတစ်ခေါက်ရောက်ခဲ့ပါတယ်အဲ့ဒီနေရာဟာဒုတိယကမ္ဘာစစ်အတွင်း1944ခုနှစ်တွင်းကဘူဒါပတ်မှာရှိတဲ့ ghetto လို့ခေါ်တဲ့အရှေ့ဥရောပတိုက်အတွင်းနာစီတွေလက်အောင်မှာဂျူးတွေနေခဲ့ရတယ်ကျွန်တော်ရဲ့ငယ်ဘဝအခြေအနေနဲ့တော်တော်တူပါတယ်ဒါကြောင့်လဲကျွန်တော်ဟာရိုဟင်ဂျာပါပဲမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုလုပ်ငန်းစဉ်ကိုလက်တလောချင်းချောင်နေတဲ့အရာဟာမွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုနဲ့အဲ့ဒီလိုလှုပ်ရှားမှုတွေကိုအစိုးရကတရားဝင်ခွင့်ပြုထားတဲ့အချက်ပဲဖြစ်ပါတယ
်ဒီညီလာခံကိုနိုဘယ်ညဉ့်ညားရေးဆုရှင်ဖုန်းတော်ကြီးဒက်စမွန်တူတူအပြင်တခြားနိုဘယ်ညဉ့်ညားရေးဆုရှင်တွေဖြစ်ကြတဲ့အိုင်ယာလန်နိုင်ငံကမိုက်ရက်မက်ဂွိုင်ယာအရှေ့တီမောနိုင်ငံကဟိုဆေရာမို့စ်အော်တာနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဟောင်းတိုမတ်စ်အိုဟဲယာကင်တာနာမလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမိုဟာမက်နဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေအစိုးရအရာရှိဟောင်းတွေတက်သည့်ပညာရှင်တွေလည်းပါဝင်တက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်နိုင်ငံတကာမှာရောက်နေကြတဲ့ရိုဟင်ဂျာခေါင်းဆောင်တွေကလည်းရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့သူတို့အမြင်တွေကိုဒီညီလာခံအတွင်းမှာပါဝင်ဆွေးနွေးခဲ့ကြပါတယ်ဒီညီလာခံကိုတော့ Oxford တက္ကသိုလ်ဆွင့်ရဲနွမ်းပါမှုနဲ့လူမှုဖွံ့ဖြိုးမှုအဖွဲ့ Harvard တက္ကသိုလ်ကမ္ဘာတဝန်းတာရူညီမျှရေးအဖွဲ့ကမ္ဘာဘာသာရေးပါလီမန်လို့ခေါ်တဲ့အဖွဲ့နဲ့တခြားမြမအရေးနဲ့ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းပေါင်း9ဖွဲ့ကပူးတွဲကမ္ဘာကထာပြုကျင်းပတာဖြစ်ပါတယ်။နော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပနေတဲ့ဒီညီလာခံဟာရိုဟင်ဂျာတွေအရေးနိုင်ငံတကာကအာရုံစိုက်လာဖို့နဲ့မြမအစိုးရအဆက်ဆက်ကဆယ်စုနှစ်တည်းနဲ့ချီပြီးဖိနှိပ်အုပ်ချုပ်လာခဲ့တာတွေကိုဖော်ထုတ်ပြသနိုင်ရေးအတွက်ရည်ရွယ်ပြီး LSE လန်ဒန်စီးပွားရေးတက္ကသိုလ်နဲ့အမေရိကန်နိုင်ငံ Harvard တက္ကသိုလ်တို့မှမနေ့2014ခုနှစ်ကကျင်းပခဲ့တဲ့ညီလာခံနှစ်ခုရဲ့နောက်ဆက်တွဲအဖြစ်ဆက်လက်ကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်ပြောပြသွားတာပါဒ diary အထောင်အချင်းထောင်တွဲမှာအဖန်ခံနေရတဲ့ဘာဂတများအဖွဲ့ချုပ်အထွေထွေအသွေးအေးမူမဖြူဖြူအောင်ကို American သမ္မတဟောင်း George W. Bush နဲ့သမ္မတကတော် Laura Bush တို့ကချီချူအားပေးကြောင်းရေးသားပေးပို့ရက်စာဟာအဖန်စည်းခံရတဲ့ကျောင်းသားတွေအတွက်ခွန်အားဖြစ်စေသလိုနိုင်ငံတကာကအခုလိုပံ့ပိုးမှုတွေကြောင့်အဖန်စည်းခံရကျောင်းသားတွေအားလုံးအမြန်ပြန်လွတ်လာမယ်လို့မျှော်လင့်မိကြောင်းမိသားစုဝင်ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကုံညာဝင်းအောင်ကတင်ပြပါမယ်
ဘာကသာများအဖွဲ့ချုပ်အထွေထွေအတွင်းမှမဖြူဖြူအောင်အတွက်မေလ14ရက်နေ့စွဲနဲ့ရေးသားပေးပို့လိုက်တဲ့အမေရိကန်သမ္မတဟောင်း George W. Bush ရဲ့အားပေးစာနဲ့လက်ဆောင်ပစ္စည်းတွေကိုထိုင်းနိုင်ငံကတဆင့်လူကြုံနဲ့မဖြူဖြူအောင်စီကိုပေးပို့ခဲ့တာဖြစ်ပြီးမေလ25ရက်ရုံးထုတ်ချိန်မှာမဖြူဖြူအောင်လက်ခံရရှိခဲ့တာဖြစ်ပါတယ်သမ္မတ Bush ရဲ့စာဟာဒီမိုကရေစီပညာရေးပြည်ပြင်ပြောင်းလဲရေးအတွက်အရေးပါတယ်လို့မဖြူဖြူအောင်ကသတင်းမီဒီယာကိုပြောခဲ့သလိုမဖြူဖြူအောင်ရဲ့ဖခင်ဖြစ်သူဒေါက်တာနေဝင်းကလည်းသမရဘုရှ်ကသူသမီးဖြစ်သူအတွက်ရေးလာတဲ့စာဟာအဖမ်းစည်းကံကျောင်းသားတွေအတွက်ခွန်အားဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ
်။မေဂန်သမရဟောင်းဂျော့ဂျ်ဒေးဘုရှ်နဲ့ဒီရဲ့သမီးဒေါက်တာဘုရှ်တို့ကအများကြီးကြီးတင်ပါတယ်နော်။ဒါလုံးဝနဲ့ဝမ်းသာပါတယ်။ပြီးတော့ဒီလိုညနာခံညနာခေတဲ့ထောင်ထဲမှာအရင်ကဖမ်းဆီးခံရတဲ့ဒါတွေကိုသူသမီးကိုဒီလိုဟာလားအပ်ဒိတ်စာပြောရဲဟာတော့ကြီးကြီးပုံကြီးရဲ့အဲ့ဒါကဟာသူတို့ကလည်းဒါအပြင်အများကြီးကိုခေါင်းအောင်ဖြစ်စီပါရဲ့လို့နော်အဲ့ဒါကဒီကိစ္စနဲ့ပတ်သက်လို့ဟာဒီနေ့မကျေနပ်မှုနဲ့ငယ်နာကမကျေနပ်မှုတွေများလာနေဆိုရင်တော့ဒါအစိုးရတကအတော်တော်မကောင်းဖြစ်လာမယ်နော်အဲ့ခါဆိုရင်တော့အစိုးရကတော့ကျွန်တော်ပြေကောင်းကျွန်တော်ပြေးနိုင်ပါတယ်
သမရဘုရှ်ရဲ့စာထဲမှာတော့ Bush Institute ကပို့ချပြီးမဖြူဖြူအောင်အပါအဝင်မြန်မာလူငယ်18ဦးတို့တက်ရောက်နေတဲ့Liberty and Leadership Forum သင်တန်းနောက်ဆုံးအပိုင်းနဲ့လာမယ့်ဇွန်လတည်းလုပ်မယ့်ကျောင်းဆင်းပွဲကိုမဖြူဖြူအောင်နဲ့သူ့ခင်မွန်းဖြစ်သူကိုလင်းထက်နိုင်ခေါ် James တို့မတက်ရောက်နိုင်တော့တာကိုစိတ်မကောင်းဖြစ်မိကြောင်းဒါပေမဲ့ကျောင်းဆင်းပွဲမှာမဖြူဖြူအောင်ကိုဂုဏ်ပြုမဲ့အစီအစဉ်တွေထည့်သွင်းသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ဒီစာနဲ့ပတ်သက်လို့မဖြူဖြူအောင်ရဲ့ခင်မွန်းလည်းဖြစ်ဘက္ခသားများအဖွဲ့ချုပ်ဒုဥက္ကဋ္ဌလည်းဖြစ်တဲ့ကိုလင်းထက်နိုင်ကအခုလိုရှင်းပြပါတယ
်အားလုံးဒီအတိုင်းနဲ့ဖြူဖြူအောင်လည်းအမေကလေးခံထားရတယ်ကျွန်တော်ကလည်းဝရန်ထုတ်ခံထားပြီးတော့ဘတ်စ်ဖို့လည်းအသိခံထားရတယ်ပေါ့အဲ့ခါကျတော့ကျွန်တော်အနေနဲ့သွားရောက်ဖို့အဆင်မပြေနိုင်တော့ဘူးဆိုတော့သူတို့ကိုကျွန်တော်ကအတီးပေးထားတယ်အတီးပြီးတော့သူတို့ကလည်းဒါနဲ့ပတ်သက်ပြီးစိတ်မကောင်းဆိုတာမျိုးပြောရပေါ့နော်ကျွန်တော်စာထဲမှာလည်းတွေ့ရတယ်အဲ့တော့သူလုပ်ခဲ့တဲ့သင်တန်းသားတွေဒီလိုခက်ခဲဒုက္ခကြုံရတဲ့အခါမှာသူ့ရဲ့ရည်ရည်ချက်ကိုထပ်မံပြီးတော့ဖော်ပြရေးရတယ်လို့ကျွန်တော်ထင်ပါတယ်
မြန်မာနိုင်ငံမှာဒီမိုကရေစီပညာရေးဥပဒေတရက်ပေါ်ပေါက်လာရေးအတွက်ရက်ရှည်ဆန္ဒပြတောင်းဆိုကြတဲ့မဖြူဖြူအောင်အပါဝင်ကျောင်းသားတွေနဲ့ဝန်းရံပြည်သူတွေကိုပဲခူးတိုင်းလက်ဗရန်မြို့မှာပြီးခဲ့တဲ့မတ်လတည်းရဲတွေကအင်အားသုံးရိုက်နှက်ဖမ်းဆီးခဲ့တာပါသမရဘုရှ်ရဲ့စာထဲမှာမဖြူဖြူအောင်ပြန်လဲလွတ်မြောက်လာလိမ့်မယ်လို့မျှော်လင့်မိကြောင်းလည်းရေးထားပါတယ်ဒါနဲ့ပတ်သက်ပြီးကိုလင်းထက်နိုင်ပြောတာက
ဒီကျောင်းသားတပိတ်ကိုဖြိုခွဲလိုက်ပြီးရပိုင်းပြင်မှာပဲဒီသမရဟောင်းဂျော့ဘုရှ်သူနဲ့ဒီသူကနေကစီရင်တက်တောင်ထုတ်လိုက်တာလေကျွန်တော်တို့တွေ့ရှိရတယ်ပေါ့နော်အခုတခြားကဟိုဒီစာရင်းမှာတော့ပေါ်ပြခြင်းမရှိဘူးဒါပေမဲ့ကျွန်တော်တို့ဒီကြားအကြောင်းကြားရဲ့အသိရှိတာဆိုတော့ဒီကျောင်းသားတွေပြန်လည်လွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဥဒေရင်ဆိုရောပီယာပေးဖို့ဆောင်ရွက်ပေးဖို့ဆိုပြီးတော့ဒီအမေရိကန်ဒီလက်ရှိအစိုးရကိုတက်ဆိုင်ရာတွေနဲ့ဟိုဆောင်ရွက်နေတဲ့ပုံစံတွေတော့ကျွန်တော်တို့သိရပါတယ
်ဒီလိုနိုင်ငံတကာရဲ့တိုက်တွန်းအားပေးမှုတွေရှိနေပေမဲ့မြန်မာလွှတ်တော်ရဲ့အရေးပါတဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့လဲကိုလင်းထန်နိုင်ကအခုလိုထောက်ပြတောင်းဆိုလိုက်ပါတယ
်ကျွန်တော်တို့ဒီပညာရေးပြည်တွင်ကြောင်းလဲဖို့ကျောင်းသားတွေဆန္ဒထုတ်ပေါ်တယ်အဲ့ဒီပုံမှာလက်ရှိဆိုရကကျန်းမာရေးခွင့်တဲ့ပုံမှာဒီနိုင်ငံကမှာရှိနေတဲ့အဖွဲ့အစည်းတွေနိုင်ငံကမှာရှိတဲ့ဆင်ရှားကြော်ကြားသူတွေပေါ့နော်ဟိုဒီကျောင်းသားတွေထောက်ခံကြောင်းတွေကျွန်တော်တွေ့ရှိရတယ်အဲ့ဒီလိုပဲကျွန်တော်တို့နိုင်ငံရဲ့ပြည်သင်းကအားပေါ့လိုအပ်နေပါတယ်အဲ့ဒါပါလဲဆိုတော့လွတ်တော်ဆိုတာကဟိုဥပဒေပြည်ရေးတွေမဟုတ်ဘဲနဲ့သူကအုပ်ချုပ်ရေးမှန်တိုင်းကိုထိန်းချုပ်မှုတာဝန်ရှိပါတယ်အဲ့တော့အုပ်ချုပ်ရေးမှန်တိုင်းကတရားလုံးလုံးကျင့်မှုဆောင်ရွက်မှုပေါ်မှာလူတော်ကနေပြောမြည်ပြီးထင်းချောင်းမှုမြည်ပြီးဟိုဝေဖန်ပြောဆိုမှုမှာမရှိအောင်ကျွန်တော်အနေနဲ့စိတ်ပြတ်စွာမြင်တွေ့နေရပါတယ်။ဒါကြောင့်မို့လူတော်အနေနဲ့လည်းဒီအုပ်ချုပ်ရေးမှန်တိုင်းကတရားလွန်လုပ်နေတာမျိုးထင်းချောင်းပါလို့ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ
်။သမရဟောင်းဘုရှ်ရေးလိုက်တဲ့စာထဲမှာတော့မဖြူဖြူအောင်ကိုသတိတရရှိနေတယ်လို့သူရင်ဆိုင်နေရတဲ့အခက်အခဲဆုံးအချိန်တွေလွန်မြောက်စေဖို့ဆူတောင်းပေးနေကြောင်းပွင့်လင်းမြင်သာပြီးတောင်းဝန်ခံမှုရှိမဲ့ပညာရေးစနစ်ပေါ်ပေါက်လာအောင်ကြိုးပမ်းနေတဲ့မဖြူဖြူအောင်ရဲ့တတ်တိနဲ့စိတ်အားထက်သန်မှုကိုလေးစားမိကြောင်းရေးသားထားပါတယ်ခင်ဗျာ
။ကိုငြံဝင်းအောင်ပြောသွားတာပါမြန်မာနိုင်ငံကအထူးစီးပွားရေးဆောင်တွေထဲမှာ နိုင်ငံခြားအာမခံလုပ်ငန်းတွေကိုလှုပ်ဆောင်ခွင့်ပေးမယ်လို့ဘန်နာယေးနဲ့အခွန်ဝင်ကြီးဌာနကပြောပါတယ်။ဒီကုမ္ပဏီတွေအနေနဲ့နိုင်ငံတကာအာမခံလုပ်သက်အနည်းဆုံးနှစ်30ရှိရမယ်ဖြစ်ပြီးမြန်မာနိုင်ငံမှာရုံးခွဲအနေနဲ့3နှစ်ဖွင့်လှစ်ထားရမယ်လို့ပြောပါတယ်။ဒီသတင်းကို VOA ရန်ကုန်ရုံးကမမေခါကပြောပြပေးမှာပါ
။ဒီကနေ့နေပြည်တော်ဘန်နာယေးနဲ့အခွန်ဝင်ကြီးဌာနရုံးမှာကျင်းပပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယဝန်ကြီးဒေါက်တာမမောင်သိန်းကခုလိုပြောဆိုခဲ့တာပါ။ဒီလိုလှုပ်ဆောင်ခွင့်တွေဟာအထူးစည်းဝါးရေးဆောင်အတွင်းမှာသာလှုပ်ဆောင်ခွင့်ပေးမှာဖြစ်ပြီးအထူးစည်းဝါးရေးဆောင်ပြင်ပမှာတော့လှုပ်ဆောင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ဒီလိုလှုပ်ဆောင်ခွင့်ပေးဖို့အတွက်လဲစီမံစည်းကမ်းတွေတတ်မှတ်ပြီးပြီလို့လဲသူကဆိုပါတယ်။အဲ
့လိုပြရတာဟာလည်းအထူးစည်းဝါးရေးဆောင်ဥပဒေမှာပါတဲ့ဥပဒေပြဌာန်းချက်ညာပြီးရင်ဖြစ်တယ်။အဲ့တော့ criteria တွေပြဌာန်းသူပြီးပါပြီ။ဘာလို့ကတော့အာဆီယံနိုင်ငံတွေမှာနေဆုံးတဲ့နိုင်ငံတော့မှာအော်လက်ရှိရတာလည်းကိုယ့်အစီအပြည့်ရတယ်ဆိုတာတမန်ပါတော့အဲ့ဒါလည်းတမန်ပြီးတော့အဲ့ဒီမှာချက်နဲ့ညီရဲ့ကုမ္ပဏီကိုကျွန်တော်တို့အစီအစပ်ပြီးပါ
သတ်မှတ်ထားတဲ့စီးမျဉ်းတွေအရဌာနဥစ္စာခိုင်မာမှုရှိဖို့အတွက်နိုင်ငံသားအမကန်လုပ်ငန်းတစ်ခုအနေနဲ့ထည့်ဝင်ထားတဲ့ယင်းနည်းငွေအမေရိကန်ဒေါ်လာတန်ပေါင်း3000ရှိရမယ်လို့ပြောပါတယ်။ဒီပြင်စစ်ဆေးတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ခံချက်ပါဝင်ရမှာဖြစ်ပြီးနိုင်ငံတကာအဖွဲ့အစည်းသတ်မှတ်ချက်အဆင့်အနေနဲ့ B+ အဆင့်ရှိတဲ့ကုမ္ပဏီတွေကလက်ခံသွားမယ်လို့သူကပြောပါတယ်။လုပ်ငန်းလုပ်ကိုင်မဲ့အမကန်လုပ်ငန်းတစ်ခုအနေနဲ့လိုင်စင်ကြေးအနေနဲ့အမေရိကန်ဒေါ်လာ3000တင်ရမှာဖြစ်ပြီးနှစ်စဉ်ကြေးအနေနဲ့အမေရိကန်ဒေါ်လာ1000ပေးသွင်းရမှာဖြစ်တယ်လို့ဒေါက်တာမောင်မောင်သိန်းကပြောပါတယ်
။အထူးစီးပွားရေးဇုံကြီးနဲ့ပတ်သက်တဲ့အာမခံကိုနိုင်ရှိလေးမျိုးပဲရှိတယ်။အဲဒီလိုမျိုးစောင့်နေဆိုတော့ဘတ်တိကဒီအာမခံမမီးရပါဘူး။အဲဒီလိုမျိုးစောင့်နေတဲ့လူကြီးဆိုရင်ဒီအာမခံကိုသွားပဲမမီးရပါဘူး။ဒါကအဲဒီထိတ်စီးပွားရေးဇုံကြီးထဲမှာဘော်လုံးအားရင်းတို့မှာဘော်လုံးအားရင်းတို့ရဲ့ဘာပါကံပါလဲ။ဒီမှာကပါပေါင်းတော့ပြီးတော့မှကအဲ့ဒီစီးပွားရေးဇုံကြီးထဲမှာလူမားတွေရှိတယ်။အဲ့ဒီလူမားတွေအတွက်ကအသက်လူကြီးကနိုင်ငံဆိုတဲ့အမားကပါပေါင်းတယ်ပေါ့။ဟုတ်အဲ့တော့အဓိကတော့လူပိုင်ကတော့ကတ္တချက်ရှိပေမဲ့သူဆိုင်တဲ့ဟာကတော့ပြောတဲ့အဓိကအမားကရင်သုံးမျိုးပဲလို့ပြောပြပါမယ်
။ဒီအထူးစီးပွားရေးဇုံတွေမှာပြည်ရင်းအာမခံလုပ်ငန်းတွေကိုလည်းဝင်ရောက်လုပ်ပိုင်ခွင့်ရှိပါတယ်။ပြည်ရင်းအာမခံလုပ်ငန်းတစ်ခုဖြစ်တဲ့ကမ္ဘောဇာအာမခံလုပ်ငန်းကတာဝန်ခံဥညိုမြင့်ကတော့နိုင်ငံခြားအာမခံလုပ်ငန်းတွေနဲ့ပူးတွဲလှုပ်ဆောင်ခွင့်ကိုလည်းအစိုးရအနေနဲ့မကြာခင်ချပေးမယ်လို့သိရပြီးဒီလိုလှုပ်ဆောင်ခွင့်ပေးမှသာပြည်ရင်းအာမခံတွေအနေနဲ့အတွေ့အကြုံကောင်းတွေရလာမယ်လို့သူကသုံးသပ်ပါတယ်။
အဲ့တော့ကျွန်တော်တို့အနေနဲ့ကတော့နိုင်ငံခြားယူနီမြန်မာဘုရားဆိုတဲ့မျိုးယူနီမြန်မာဘုရားဆိုတဲ့ခြေတော်ကနေပမာဏကြီးတဲ့အကြောင်းပြည်ရင်းအာမခံလုပ်ငန်းတွေနဲ့ဆိုရင်ကျွန်တော်တို့ဒါဝန်ဆောင်ပေးဖို့ကကျွန်တော်တို့ပမာဏတိုက်တာကြီးတဲ့အကြောင်း risk ကလည်းများတဲ့အကြောင်းဒါနိုင်ငံခြားအနေနဲ့ပဲဘောဆာတင်ပါလေကျွန်တော်အမြင်ကတော့အဲ့ဒီနိုင်ငံခြားအာမခံလုပ်ငန်းတွေနဲ့ပြီးပြီးတဲ့အခါမှာကျွန်တော်တို့လည်းပူပေါင်းပြီးဆောင်ရွက်ဖို့ဆိုရင်တော့ပူအဆင်ပြေမယ်လို့ထင်ပါတယ်။ကျွန်တော်တို့ကိုကျွန်တော်ရဲ့ leader ကဖွင့်ပြထားတာကကျွန်တော်တို့ကိုအချင်းချင်းပူပေါင်းပြီးတော့လုပ်တဲ့ coalition ဆိုပြီးတော့ကျွန်တော်တို့ဖွင့်ထားပါတယ်။ Green Insurance ဆိုတဲ့နိုင်ငံခြားပန်းနေနိုင်ငံခြားအာမခံလုပ်ငန်းတွေနဲ့အဆင့်ခံပြီးလုပ်မယ် Green Insurance ကကြာရင်ပြေးမယ်လို့သိရပါတယ်။တကယ်လို့သာ Green Insurance ကိုတော့ solution တော့ကျွန်တော်တို့အနေနဲ့ပြန်ရလေရလုပ်ငန်းတွေလည်းကျွန်တော်သူဆက်ဆောင်နေမှာဖြစ်ပါတယ်။အဲ့ဒီကြောင့်ကျွန်တော်တို့တော့ပူပေါင်းဆောင်ရွက်တာကိုကိုကြိုက်ပါတယ်။အပြိုင်ဆောင်ရွက်တဲ့ဆိုင်ပူပြီးတော့ပူပေါင်းဆောင်ရွက်တာကိုကြိုက်ပါတယ်လို့ကြေညာပါတယ်နော်။
လက်တော်မြန်မာနိုင်ငံမှာပြည်တွင်းအာမခံကုမ္ပဏီ၁၁ခုကိုအာမခံအမျိုးအစား၁၀ခုလှုပ်ဆောင်ခွင့်ပေးထားပြီးအသက်အာမခံနဲ့ပတ်သက်တဲ့အမျိုးအစား၄မျိုးနဲ့အထွေထွေအာမခံနဲ့ပတ်သက်တဲ့အမျိုးအစား၆မျိုးကိုလုတ်ကင်ခွင့်ပေးထားတယ်လို့ဦးမျိုးမြင့်ကပြောပါတယ်
။မမေခါပါရှင် VOA American အသံရဲ့ပုတ်ထုနေ့မနေ့ပိုင်းအစီအစဉ်တွေကိုထုတ်လွှင့်နေပါတယ်။အခုမကြခင်မှာတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုလည်းတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
lambda နဲ့ခင်ပါရှင် VOA American အတန်ကနေ2015ခုနှစ်မေလ20ရက်ဗုဒ္ဓဟူးနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းမှာတော့လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian တို့အင်္ဂလိပ်စာတွေနဲ့အတူဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့လေစီပြေဒုက္ခတွေရဲ့အရေးနဲ့ပတ်သက်လို့ဖြည့်ရှင်းနိုင်ဖို့အတွက်ဘာတွေဆွေးနွေးကြပါသလဲရှင်
နိုင်ငံသားအခွင့်အရေးကအမှန်တန်အရေးကြီးပါလေအရေးကြီးဆုံးလို့ပဲပြောရရပါလေဘာဖြစ်လို့လဲဆိုတော့ကျွန်တော်အများအားပြောနေတယ်လို့ပဲနော်ဒီလိုလူတွေက
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခွင့်အပြည့်အစုံကိုပြန်လည်နားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်ရဲ့အပေါ်မှာပြက်ဦးကျော်စံသားကစုစည်းတင်ဆက်ထားတာကိုနားထောင်ရအောင်ရှင
်တော်ရရှိပါခင်ဗျာဖွဲ့စည်းအုပ်ချုပ်ပုံကိုမပြင်းရင်မြန်မာနိုင်ငံရွေးကောက်ပွဲတရားဝင်မည်မဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ economywatch.com မှာ Melissa Couch ရေးသားထားတာကိုဥစွာထုတ်ထုတ်တင်ပြလိုပါရယ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာမြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးစနစ်ကဒီမိုကရေစီအသွင်ကူးပြောင်းရေးမှာသိအရေးပါတဲ့ကိစ္စတရားဖြစ်ပါတယ်ဒါဟာတရားဝင်ရွေးကောက်ပွဲဖြစ်ဖို့အတွက်အရေးပါတဲ့ကိစ္စလည်းဖြစ်ပါတယ်တခုမေးစရာ2015ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံကိုပြင်နိုင်ပါမလားဆိုတာပဲဖြစ်ပါတယ်အခုလွှတ်တော်ပြန်စတော့ဒီကိစ္စကိုဆွေးနွေးခင်းပြုထားပါတယ်သို့တော်လည်းတကယ်တမ်းအရေးကြီးတာကစန့်ကျင်ကွဲလဲတဲ့အမြင်တွေကိုတင်ပြဆွေးနွေးခွင့်ပြုပြီးတော့အလေးနဲ့ထားပြီးတော့နားထောင်လေ့လာကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းအခုလွှတ်တော်ကရွေးကောက်ပွဲမတိုင်ခင်ကျင်းပတဲ့နောက်ဆုံးလွှတ်တော်လည်းဖြစ်နေပြန်တော့အချိန်ကသိပ်မရတော့ပါဘူး။ဖွဲ့စည်းပုံ2015မှာပြင်သည်ဖြစ်စေမပြင်သည်ဖြစ်စေပြင်ဆင်ရမယ့်ကိစ္စဟာရေရှည်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးခိုင်မာရေးအတွက်သိအရေးပါတဲ့ကိစ္စပါ။ဖွဲ့စည်းပုံဆန္ဒခိုင်ဝဲဥပဒေကိုပြဋ္ဌာန်းလိုက်တယ်ဆိုတာကတော့အစိုးရရဲ့ပြင်ဆင်လိုသောဆန္ဒကိုပြသရာရောက်ပါတယ်။သို့တော်လည်းပဲ2015အထွေထွေရွေးကောက်ပွဲမတိုင်ခင်ပြင်ဆင်နိုင်ဖို့ကတော့ခက်ခဲလိမ့်မယ်လို့ရည်သားထားပါခင်ဗျာ။ဆက်လက်ပြီးမြန်မာနိုင်ငံရဲ့လူရည်တိုးပွားနှုန်းထိညှိရေးဆိုင်ရာဥပဒေဟာဗုဒ္ဓဘာသာဝင်တွေကမွတ်စလင်လူနေစုကိုကြောက်ရွံ့မှုပြသနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Guardian မှာဆရာပရိယာရည်သားထားတာကိုလည်းဖတ်ရတယ်ဆိုတာတင်ပြလိုပါတယ်။မျိုးသမီးအခွင့်အရေးလှုပ်ရှားသူတွေနိုင်ငံတကာအသိုင်းအဝိုင်းတွေကကန့်ကွက်နေတဲ့ကြားကမြန်မာနိုင်ငံမှာဒီဥပဒေကိုပြဋ္ဌာန်းလိုက်ပါပြီ။ဆန့်ကျင်သူတွေကဒါဟာလူနည်းစုတွေကိုရည်ရွယ်ပိတ်မှတ်ထားတယ်လို့ဆိုပါတယ်။မြို့ချစ်ဝါရီဖုံတော်ကြီးတွေကမွတ်စလင်ဥယျာဉ်လျင်းလျင်းမြန်မြန်တိုးပွားနေမှုကိုအထူးစိုးရိမ်ပြီးဒီဥပဒေပြဋ္ဌာန်းနိုင်ဖို့ဆော်ဩလှုပ်ဆောင်ရတာဖြစ်ပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဒီကိစ္စအတွက်အထူးစိုးရိမ်ကြောင်းလူမျိုးဘာသာကွဲလွန်မှုကိုပုံမိုနှိုင်းဆိုင်စေလိမ့်မယ်ဖြစ်ကြောင်းမြန်မာနိုင်ငံမှာရောက်ရှိနေစဉ်တည်င်းသမားတွေကိုပြောကြခဲ့ပါတယ်။အစွန်ရောက်ဖုံတော်ကြီးအရှင်ဝိရိသူကြောင့်လည်းဒီစိုးရင်စိတ်တွေကိုပုံမူကြီးထွားလာစေပါတယ်။ဒီဥပဒေအတီးဖြစ်ရင်တော့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေတဲ့ဘင်္ဂါလီတွေရဲ့ကြီးစိုးကြီးကျိုးပန်းမှုကိုတားမြစ်နိုင်လိမ့်မယ်ဟန်တားနိုင်လိမ့်မယ်လို့သူကဆိုပါတယ်။ဒါဟာကြမ်းမာရေးအတွက်ဖြစ်တယ်။ကမ္ဘာကြမ်းမာရေးအဖွဲ့ကလည်းသုံးနှစ်သားဆက်ချဖို့တိုက်တွန်းနေတာပဲ။အမျိုးသမီးတွေပါဝင်ဆွေးနွေးမှဒီဥပဒေကတည်ဝင်ဖြစ်ရမှာတဲ့လား။အစ္စလာမ်ရှရီယာဥပဒေရေးဆွဲရမှာကအမျိုးသမီးတွေပါဝင်လို့လားစသဖြင့်အရှင်ဝိရိသူကမေးခွန်းထုတ်ခဲ့ပါတယ်။ဒေါင်ဆန်းစုရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီဥပဒေကိုကန့်ကွက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကလည်းအထူးစိုးရိမ်ကြောင်းပြောဆိုခဲ့ပြီးရွေးကောက်ပွဲကာလရောက်တဲ့အခါတချို့ကမဲအနိုင်ရဖို့အတွက်ဒီကိစ္စကိုအဆုံးချနိုင်တယ်လို့လည်းသူကကြိုတင်ပြောခဲ့ပါတယ်။သဘောထားတင်မာတဲ့ဗုဒ္ဓဘာသာဖုံတော်ကြီးတွေအ ਨੇ စုကတော့မြန်မာနိုင်ငံမှာအစင်းလာထွန်းကားလာတဲ့ဗုဒ္ဓသာသနာကိုအစွန်းရောက်အစ္စလာမ်အယူဝါဒတွေမလွှမ်းမိုးရအောင်ကာကွယ်ရမယ်လို့အစင်းဒီဇိုင်းဆူလာခဲ့ကြတာပါသူတို့ဟာလူရည်အလျင်မြန်တိုးပွားလာနေတာဖြစ်ပြီးပြင်ပကဥပဒေမဲ့ဝင်ရောက်လာနေမှုတွေရှိတယ်လို့လည်းထောက်ပြကြပါတယ်လူခွင့်ရေးလှုပ်ရှားသူတွေကတော့ဒီဥပဒေအသက်ဝင်လာသည့်တိုင်အောင်လက်တွေ့အကောင့်ထဲပေါ်ဖို့အတွက်အစိုးရမှအခက်အခဲတွေ့နေလိမ့်မယ်လို့မျှော်လင့်နေကြဆဲပါတခါတော့အောင်ဆန်းစုကြည်ရဲ့ပါတီအနိုင်ရခဲ့ရင်လည်းတမျိုးတမျိုးဖြစ်လာနိုင်တယ်လို့တွေ့နေကြကြောင်းကြေသထားပါရခင်ဗျာ မြန်မာနိုင်ငံကြောင်းဝေဖန်မှုတွေပြီးမှာတော့မြန်မာနိုင်ငံကိုဘာကြောင့်သွားလဲသင်းတယ်လဲဆိုတဲ့အချက်ဆက်ချက်ထောက်ပြထားတဲ့ Will Hatton ရဲ့ရေးသားချက်ကို Yahoo Travel Explorer ကထုတ်လုပ်တင်ပြလိုပါတယ်မြန်မာပြည်သူတွေဟာစိတ်စိတ်ကျဉ်တာတဲ့လူတွေဖြစ်တယ်လို့ဆိုပါတယ် The people are so so kind လို့ရေးပါတယ်ဇီရီပထိုးတွေကိုတွေ့ရတာလည်းပဲအံ့အားသင့်စရာကောင်းတယ်လို့ဆိုပါတယ်လေးလာစူးစမ်းစရာတွေအများအပြားရှိတယ်တောတောင်ခရီးကြမ်းလမ်းလျှောက်ရတာလည်းပဲအမခန့်ဘွယ်အချက်တစ်ခုဖြစ်တယ်လို့ဆိုပါတယ်နံပါတ်5အချက်ကတော့ဖုန်တော်ကြီးတွေအများအပြားရှိလို့ရခင်ဗျာ There are monks lots of monks လို့ရထားပါခင်ဗျာအစာအစာတွေကလည်းပဲသိအရသာရှိပါတဲ့ The food is delicious ဘီယာဈေးပေါ်တယ်ကောင်းလဲကောင်းတယ်ပင်လဲကမ်းကြီးတွေဟာသိလှပတယ်လို့ပြောပါတယ်စိတ်ဝင်စားစရာကောင်းတဲ့ဂူတွေလည်းအများကြီးရှိပါတဲ့နောက်ဆုံးနံပါတ်10ကတော့မြန်မာနိုင်ငံအလျင်းမြန်ပြောင်းလဲနေတဲ့နိုင်ငံဖြစ်တယ် It's changing fast လို့ရထားပါခင်ဗျာ
ဦးကျော်စံသာတင်ဆက်သွားတဲ့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်းအပြီးဒေါ်လလအတန်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါတယ်။ VOA American အတန်ကနေမေလ29ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်နေပါတယ်ရှင်။
တော်ရရှိများရှင
် Hot water
ရေနွေ
Cold water
ရေအေးစသဖြင့်အတုံးနှုံးတွေဟာရိုးရိုးရေနီးပါအတုံးများလှပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအတုံးနှုံးတွေအလုံးဟာအခြေအနေသိပ်မလှကြတဲ့အသေးပဲကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအားဖြင့
် In the hot water
ဆိုတဲ့အတုံးနှုံးဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အသေးပဲရပါလေစာလုံးပေါင်းက in အထဲမှာ the theHOT hot water water ရေနွေးလို့အဓိပ္ပာယ်ရတော့ရေနွေးထဲရောက်နေတယ်လို့ထပ်ရိုက်အဓိပ္ပာယ်ရပါတယ်လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုလို့ရပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe is really in hot water now His girlfriend just found out he is seeing another woman
Joe တယောက်တော့ဒုက္ခရောက်နေပြီဗျသူနောက်အမျိုးသမီးတယောက်နဲ့တွေ့နေတာသူရီးစားကတည်သွားပြီလို့အဓိပ္ပာယ်ရပါတယ် In the hot water ဟာဒုက္ခရောက်နေတယ်လို့အဓိပ္ပာယ်ရတော့ဆန့်ကျင်ဘက်ဖြစ်တယ
် Cold water
ဆိုတဲ့ရေအေးကကောကောင်းတဲ့အဓိပ္ပာယ်များဆောင်းမလားလို့ယူဆချက်ရှိပါတယ်ဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့
် To throw cold water
ဆိုတဲ့အသုံးနှုန်းမှာစာလုံးပေါင်းက THROW throw ပြစ်တာCOLD cold era water water ကရေးဆိုတော့စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေးအေးနဲ့ပြစ်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပေမဲ့လို့ idiom အဓိပ္ပာယ်ကတော့အကြဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအားမပေးတဲ့သဘောဖြစ်ပါတယ်။ဒီနည်းအားဖြင့်တော့ထတောက်ဖို့ဟန်ပြင်းနေတဲ့မိကိုရေးနဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Everybody in the office thought my idea was great.But the boss threw cold water on it.
ရုံးမှလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ်ကိုကောင်းတယ်လို့ယူဆကြတယ်လေ။ဒါပေမဲ့ဌာနကြီးကကတော့သဘောကျပုံမပေါ်လို့အာမပေးဘူးပြောလို့အဓိပ္ပာယ်ရပါတယ်။ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water
လို့ပြောနိုင်ပါတယ်။အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water.
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်းကတင်ဆက်သွားတာဖြစ်ပါတယ်ရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုပြန်လည်နားထောင်ရအောင်။ကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်ရှင်။
တော်ရရှိမြတ်ခင်ဗျာနိုင်ငံတကာမှာဟိုးလေးတစ်ကျော်ဖြစ်နေတဲ့လေဆီးပြေဒုက္ခတွေအရေးကိုဖြေရှင်းရမှာနိုင်ငံသားခွင့်ရေးပေးဖို့ကလည်းအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တယ်ဆိုပြီးမကြသေးခင်တော့မြန်မာပြည်ကိုရောက်သွားတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းသွားပါတယ်ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းတာမှာနိုင်ငံသားခွင့်ရေးတွေခံစားဖို့ရဖို့ကဘလောက်တိုင်းထားတဲ့အရေးကြီးသလဲတခြားဒီလိုပဲအလားတူဖြေရှင်းနိုင်မယ့်နည်းလမ်းတွေဘာတွေများရှိသေးတယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမဆုံးအနေနဲ့ရောဒီအာရှလူခွင့်ရေးကော်မရှင်ကဥပဒေပညာရှင်ဦးမင်းလွင်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ဒီအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးတိုက်တွန်းသွားတယ်လို့နိုင်ငံသားခွင့်ရေးတွေခံစားခွင့်ရခြင်းအပြင် ဒီပြဿနာကြီးကိုဘယ်လောက်တိုင်းတာတီအထောက်အကူဖြစ်နိုင်တယ်လဲဘယ်လောက်တိုင်းတာတီဟိုဖြစ်ရှင်းမှုပြေလဲသွားနိုင်လဲဦးမင်းလုံအမြင်ဆွေးနွေးပါဦးခင
်ဗျ။ကျွန်တော်တို့ဒီနိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုနိုင်ငံသားအဖြစ်စီစဉ်ပြီးတော့လက်ခံလိုက်တယ်ဆိုလို့ရှိရင်တော့ဒီပြဿနာကအကုန်လုံးတော့ပြီးသွားတာမဟုတ်ဘူးဗျ။ဘာလို့မပြီးသွားလဲဆိုလို့ရှိရင်ကျွန်တော်တို့မှာကဥပဒေပြဋ္ဌာန်းချက်တွေအလိုက်နာလှုပ်ဆောင်ရမယ်ဆိုလို့ရှိရင်တော်က48နောက်ပိုင်းမှာနေတဲ့ဝင်လာတဲ့လူတွေအဲ့ဒီအရှိမနေလာခဲ့တဲ့လူတွေစရဲမှတ်တမ်းမှတ်ရာတွေကကျွန်တော်တို့ဒီလက်တွေ့ကျင့်သုံးတဲ့အခါမှာအခက်အခဲတော်တော်များများနဲ့ကြုံတွေ့နေရတယ်ဆိုတာကိုကျွန်တော်တို့သိရတယ်။အဲ့တော့ကျွန်တော်တို့ဒီရခိုင်နှုန်းကစရဲစာရာနဲ့တိနေဥစ္စာကိုကျွန်တော်ခဏများနေတဲ့တိနေစနစ်ကိုကျွန်တော်တို့1980ခုနှစ်လောက်မှာပြောင်းနေနောက်ပြီးတော့က1988ခုနှစ်မှာကျွန်တော်တို့ဒီအရေးခင်းဖြစ်တဲ့အခါကျတော့ဆောက်တဲ့ရုံးမှာမှတ်တမ်းဌာနကြီးမိပေါင်းတယ်အဲ့တော့အဲ့ဒီဒီမှာဆဲဆာရန်ကြီးကြောက်ဆုံးနေတာကြီးရှိတယ်နောက်တစ်ခါတကောင်စီးကောက်ယူတဲ့ဥစ္စာကလည်း1980ဝန်းကျင်လောက်ကတခါကောက်တယ်နောက်ပြီးတော့တခါပြီးခဲ့တဲ့နှစ်လောက်ကမှတခါကောက်တယ်ဆိုတော့ကြားထဲမှာတော်တော်များများကဒီအစင်ဒီဇိုင်းနေလာကြတဲ့သူတွေရဲ့မျိုးရိုးစင်ဆက်ဖြစ်တယ်မဖြစ်ဘူးဆိုတာတွေကိုစဉ်းစားဖို့ရာအတွက်တော်တော်အခက်အခဲရှိနေတဲ့ပြဿနာတွေဖြစ်တယ
်။ဟုတ်က
ဲ့။အဲတော့ကျွန်တော်ဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းသာခွင့်ပြုရမယ်ဆိုလို့ရှိရင်တော့ဒီလူလူတွေကိုစီစစ်နေတာကဒီမဲ့အချိန်မနည်းဘူးကြာမယ်လို့ကျွန်တော်တို့ကတော့မြင်တယ်။အဲဒါကြောင့်လည်းအခုချိန်ဒီပြဿနာမအေးသေးတာလို့ပဲကျွန်တော်တို့တွေးမိပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟိုဒါရေပြာသုံးသက်ချက်ပေါ့နောက်တစ်ခုကကျွန်တော်ဒီရခိုင်ပြည်နယ်ဘူးဒရာမြို့နယ်ကဒီမွတ်စလင်လွတ်တော်မှတ်ဥရွှေမောင်းလည်းရှိနေပါတယ်ဥရွှေမောင်းအမည်ကိုလည်းကျွန်တော်ရေပြာသုံးသက်ချက်ကိုကြားချင်ပါတယ်ဒီပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းရမှာဟိုနိုင်ငံသားအခွင့်အရေးတွေရရှိရဘယ်လောက်တိုင်းတာတိအရေးကြီးတယ်လဲခင်ဗျာ
အဲနိုင်ငံသားအခွင့်အရေးကအမတန်အရေးကြီးပါတယ်အရေးကြီးဆုံးလို့ပဲပြောရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အမြဲတမ်းပြောနေတယ်လို့ပဲနော်ဒီလိုလူတွေကထွက်ခွာသွားတာနော်အလူတွေကိုဒီလိုကတ်မှထားတာလူတွေရဲ့ခရီးသွားလာမှုကိုကျွန်တော်တို့ကပိတ်ပင်ထားတာဒါတွေအားလုံးကဘယ်လိုပါနဲ့ဆိုင်ပြီလဲဆိုတော့ကျွန်တော်တို့ကဒီနိုင်ငံသားတဦးရဲ့เนาะဒီအခြေခံအခွင့်အရေးနဲ့ဆိုင်ပါတယ်အရင်တစ်ခါကလည်းကျွန်တော်တို့ဒီမစ်ရန်ငယ်လေးလာတော့ကရခိုင်ပြည်နယ်ဝန်ကြီးချုပ်ပြောတာကိုကြားဥပါတယ်เนาะသူတို့ရဲ့ခရီးသွားလာမှုကိုပိတ်ပင်ရတာတဲ့ကျွန်တော်တို့ကနိုင်ငံသားမဟုတ်တဲ့အတွက်အဲဒီလိုလေးအပြန်နဲ့မိနေပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကအခုဖြစ်ပြနေတဲ့ပြဿနာပေါ့နော်ဒီခရီးသွားလာမှုကိစ္စပိတ်ပင်ထားတဲ့ကိစ္စခရီးသွားလာမှုတော့ကန့်သက်ထားတဲ့အတွက်အဲ့ဒီဟာနဲ့ဆက်နွယ်တဲ့အကျိုးဆက်တွေဟာဆိုးကျိုးတွေပဲအများကြီးပါနော်ကောင်းကျိုးတော့တော်တော်နေတယ်ဆိုးကျိုးတွေများတယ်ဒါကပြည်သူတွေ point of view အနေနဲ့တော့ဟာပေါ့နော်နောက်ဆိုဒီဟာကိုကျွန်တော်တို့ကကိန်းတွေဖြည့်ရှင်းမယ်ဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားကိစ္စကိုဖြည့်ရှင်းမှပဲဒါကိုကျွန်တော်ဖြည့်ရှင်းလို့ရမှာပါ
ဟုတ်ကဲ့ဥရှင်မချာတော်တာရှင်နေပေးထားတဲ့စာရီလည်းတော်တော်များရနေတော့ဒါတွေအခုကျွန်တော်တို့ဟိုဆော့ဆော့ဆွင်းနှွှင်းနေကြတဲ့လူတွေပြောတဲ့အကြောင်းအရာတွေနဲ့လည်းတဆက်တဆက်တည်းဖြစ်နေတော့ကျွန်တော်တို့နည်းနည်းလေးဟိုရည်ညွှန်းညင်ပါတယ်ပထမဆုံးတော့မြတ်တစင်မြမပြီဆိုပြီးတော့ကျွန်တော်တို့စီကိုစာရဆောင်ပေးပို့ထားပါတယ်မနှမ်းအောင်ဖတ်ပြပေးပါဦ
းဟုတ်ကဲ့အာသူရေးထားတာကတော့ကုံတွင်ပြည့်နဲ့လေးစီပြည့်ဆိုပြီးနှမျိုးရှိတယ်တဲ့ကုံတွင်ပြည့်တောင်ကိုမြန်မာတွေခံရတာကြာပြီတဲ့မြန်မာစစ်အစိုးရအောက်ခြေဝန်ထမ်းတွေလက်ခံထားတာဟာမြန်မာပြည်သူနဲ့မသက်ဆိုင်ပါဘူးမူလကရဲကတဲ့နေထိုင်သူတွေလည်းရှိတယ်ဆိုတာလက်ခံပါတယ်ဒါပေမဲ့ပူတီတောင်မောင်းတော်ဒေတာတစ်ခုလုံးလုံခြုံသွားအောင်တန်းနဲ့ချီနေတာတော့သူ့အနေနဲ့လက်မခံပါဘူးတဲ့လေးစီပြည့်ဆိုတာကုံတွင်ပြည့်နောက်မှဖြစ်လာတာပါဒီတောင်ကိုမြန်မာခံရတာလည်းကြာပါပြီဒါရီအားလုံးဘင်္ဂလားဒေ့ရှ်အစိုးရတွေနိုင်ငံရေးသမားတွေကိုယ်တိုင်သိပါတယ်တဲ့မသိချင်အောင်ဆောင်နေတာလို့သူကပြောထားပါတယ်နောက်ပြီးနောက်ထပ်သူပြောထားတာကတိတာမြင်တာဖြစ်လာတဲ့ပြဿနာကြီးမျိုးဘင်္ဂလားဒေ့ရှ်ကတော့တာဝန်ပြန်ပြီးယူရလိမ့်မယ်တဲ့ခုချိန်မှာ UN အပါအဝင်ကမ္ဘာနိုင်ငံကြီးတွေဟာပြဿနာရဲ့ရင်းမြစ်ကိုစီစစ်လေ့လာရေးဖြစ်တယ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေနေသာထိုင်တာရှိအောင်ဝိုင်းကူညီပြီးပြဿနာရင်းမြစ်ကိုပြေလည်အောင်လုပ်တင်တယ်လို့လည်းသူကပြောထားပါတယ်နောက်တစ်ခုကတဲ့ခုချိန်မှာမဖြေရှင်းဘင်္ဂလီလေစီပြေကုံတွင်ပြေပြဿနာဟာပိုပြီးကြီးလာဖို့ပဲရှိတယ်ကမ္ဘာလူဦးရေအများဆုံးနိုင်ငံကြီးတွေပတ်ချဝိုင်းနေတဲ့နိုင်ငံတစ်ခုအဖို့တဲ့အမြဲပဲတိုက်ထိတ်ရင်မဘဝနဲ့နေထိုင်ရသလိုဖြစ်နေတယ်တဲ့သူကမြန်မာပြည်ကိုရင်ညွှန်းသွားတာပါနောက်ဆုံးအနေနဲ့သူပြောသွားတာကတော့ကိုပိုးပွားတွေရဲ့အသွေးအသားနဲ့တိဆောက်လာတဲ့နိုင်ငံတစ်ခုကိုအချောင်ရလို့သူတွေလက်ထဲတော့မထည့်နိုင်ဘူးလို့သူကရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ခုကဒီမှာရှမ်းပြည်တောင်ပိုင်းကိုဟူးဆိုပြီးတော့လည်းသူက support ထားပါတယ်။ဟိုစာရရဲ့ရှိရောကျွန်တော်နည်းနည်းတော့အချင်းချင်းပြီးဖော်ပြခြင်းပါတယ်။အခုဖြစ်ရမျိုးမှာလည်းနိုင်ငံသားဖြစ်ခွင့်ရဖြစ်ရှင်းသည့်တစ်ခုဆိုတော့လက်ခံသင့်ပေမဲ့ဒီလူတွေနိုင်ငံတစ်ခုရဲ့နိုင်ငံသားဖြစ်သွားရုံနဲ့နောက်နောက်ကိုဒီလိုမဖြစ်နိုင်တော့ဘူးလားဆိုတာကလည်းစဉ်းစားစရာပါတယ်။နိုင်ငံရေးစနစ်နဲ့ခေါင်းဆောင်အသီးသီးရဲ့နိုင်ငံကိုမောင်းနှင်မှုနိုင်ငံစီးပွားရေးချုပ်ချုံချမှုလူ့ရေးပောက်ကွဲမှုတွေရဲ့အရင်းမြစ်ကိုဖြစ်ရှင်းတာတွေကိုလည်းလိုမယ်ထင်ပါတယ်ဆိုပြီးတော့လည်းသူကရည်ညွှန်းပြောသွားပါတယ်ခင်ဗျာ။ဟိုနောက်တက်တခြားစာရည်လည်းရှိပါသေးတယ်ဒါပေမဲ့အခုလက်တလောတော့ဆွေးနွေးကြတဲ့လူတွေတချို့ကနည်းနည်းဟိုနားထွေးနေတာရှိရလို့ကျွန်တော်ယူဆပါတယ်တခြားကြောင့်မဟုတ်ပါဘူးဟိုဘာလဲဆိုတော့ကျွန်တော်တို့ကအခုပြောနေတာကဟိုဆော့ဆော့ဥွှေမောင်းတို့လည်းပြောတာမြန်မာနိုင်ငံထဲမှာရှိနေတဲ့လူတွေကိစ္စကိုအဓိကပြောတာပေါ့နော်တကယ်လို့ဘင်ဟိုဘင်္ဂလားဒေ့ရှ်ကလာတဲ့လူတွေတကယ်နိုင်ငံညာသားတွေဆိုလို့ရှိရင်လည်းနိုင်ငံသားခွင့်ရေးဟိုရတဲ့တဲ့လူမဟုတ်ဘူးဆိုလို့ရှိရင်လည်းဟိုပေးစရာမလိုဘူးဆိုတာမျိုးတော့ဥွှေမောင်းတို့လိုဟိုသူလူတွေလည်းကျွန်တော်ထင်ပါလက်ခံကြပါလိမ့်မယ်အခုဥွှေမောင်းတို့ဟိုပြောနေကြတဲ့ကိစ္စတွေဆိုတော့လည်းမြန်မာနိုင်ငံထဲမှာအစဉ်ဆက်နေလာကြတဲ့လူတွေအခွင့်အရေးနိုင်ငံသားအခွင့်အရေးရသင့်ရနဲ့မရဘူးဆိုတဲ့လူတွေကိုပြောနေတယ်လို့ကျွန်တော်နားလည်ပါတယ်ဥွှေမောင်းနည်းနည်းလောက်အကိစ္စကိုလည်းရှင်းပါဦးခင်ဗျာတချို့ကဒီဟိုဘင်္ဂလီတွေဝင်လာတဲ့ဘင်္ဂလီတွေရှိနေတဲ့ဒီလူတွေကိုပေးရမလားဆိုတဲ့အမြင်မျိုးတွေလည်းရှိနေတယ်ဆိုတော့ဒီလိုစိုးရင်ချက်တွေပြေပြောက်အောင်ဘယ်လိုလုပ်ကြမလဲဥွှေမောင်း
ဟုတ်ကဲ့ဒီလိုစိုးရင်မိုးတွေပပျောက်တော့ကျွန်တော်တို့ကလေဟိုခုနဥပဒေကြောင်းရနော်ရခိုင်ပြည်တွင်ရဲ့ပကတိအခြေအနေတွေကိုကျွန်တော်တို့ပြည်သူ့မြန်မာနိုင်ငံအတွင်းမှာရှိနော်နိုင်ငံသူနိုင်ငံသားတိုင်းသားအားလုံးကိုကျွန်တော်တို့ကလေဟိုကောင်းကောင်းမွန်မွန်နားလည်ပြီးမှသိရှိအောင်ကျွန်တော်တို့ပညာပေးတွေလုပ်ဖို့လိုပါတယ်အဲ့လိုလုပ်တဲ့နေရာမှာအဒီကနိုင်ငံသားအစိုးရအနေနဲ့အဲဦးစီးဦးဆောင်လုပ်တဲ့ဟာပဲပို့ထောက်ပါတယ်ကျွန်တော်တို့တဖွဲ့ချင်းလူပုဂ္ဂိုလ်တဦးချင်းလုပ်တဲ့ခါကျတော့ထောက်မှုအားနေတဲ့နာတဘောလေးရှိပါလေအဲ့တော့ခုနကကျွန်တော်တို့ဒီတော့မမမြတ်တစင်းနဲ့အဲကိုကြီးတို့တို့ဆွေးနေတဲ့ဟာနဲ့ပတ်သက်ပြီးတော့အဲတို့အချို့နားလည်မှုလွေးနေတယ်အချို့မသိတာလည်းအဲပါကောင်းပါမယ်ကျွန်တော်တော့အားလုံးသိတယ်လို့မဟုတ်ပါဘူးတို့တော်လည်းပဲရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့1988ခုနှစ်တည်းကစနစ်တကျလေ့လာနေတဲ့ကျွန်တော်တော့ဒီရခိုင်ပြည်နယ်ရဲ့ဒီ analyst ရောက်ဆိုရင်လည်းပြောလို့ရပါတယ်။တော့ကျွန်တော်တော်တော်များများကိုလေ့လာထားပါတယ်။ဆိုတော့အဲ့ဒီအကြောင်းစုံကိုမသိပေနဲ့ကျွန်တော်တို့ကဒီ propaganda အဲလုံးတဲ့စကားတစ်ခုအပေါ်မှာသာကျွန်တော်တို့လူရဆွေးပြီးမှပြောမယ်ဆိုရင်အခုကျွန်တော်တို့နိုင်ငံသွားနေတဲ့เนาะကျွန်တော်တို့ဒီ secret ပြောတဲ့ democracy ကိုသွားနေတာကိုရောက်ဖို့ခက်ခဲပါလိမ့်မယ်။เนาะကျွန်တော်နိုင်ငံတိဆောက်ရေးကိစ္စကိုအာယုစိုက်ပြီးလုပ်ရတဲ့အခါမှာဒီလိုဘာမဟုတ်တဲ့เนาะလူမျိုးရင်းเนาะဘာသာရေးသွေးထိုးလုံးဆုံမှုတွေကကျွန်တော်တို့ပြက်နဲ့နေမယ်ဆိုရင်ဒါကျွန်တော်တို့နိုင်ငံအတွက်လည်းဟိုအန္တရာယ်ရှိပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်တွေနဲ့ရှဲကြွရင်ကျွန်တော်တို့အခြားဒေသမှာရှဲရဟန်တော့မတူပါဘူး။ဘာလို့ဆိုတော့အခြားဒေသမှာကြတော့သူတို့ကိုလိုနီခက်ကနိုင်ငံသားအနေနဲ့ခေါ်လာဝန်ခေါ်လာလိမ့်မယ်။ဒါပေမဲ့လူအများစုထင်တာကတော့ရခိုင်ပြည်နယ်မှာလည်းအဲ့ဒါမျိုးအများကြီးခေါ်လာတယ်လို့ထင်တယ်။တကယ်တမိုင်းလေးလာကြည့်တဲ့လူတွေကသိပါတယ်။အဲ့လိုခေါ်လာတာမဟုတ်ဘူး။ဒီလူတွေကအစကတည်းကနော်နေစေတဘောဝါရနော်ဒါကျွန်တော်တို့ဗုဒ္ဓနေချာပေါ့ကြနော်ဗုဒ္ဓနေချာကျွန်တော်ဒီ geographical situation ရဒီလူတွေရအစကရိယာဒီပါရှိနေကြတာနော်ဟိုသူရဲ့သွားလို့ရှိရင်ဒီကနေနာပဲသွားလာနေကြတာဟိုအဝေးကြီးကလာတာလည်းမဟုတ်ဘူးဒီနားမှာပဲနေကြတဲ့လူတွေဆိုတော့ဒီလူတွေကနော်ကျွန်တော်တို့2012ခုနှစ်မှာကျွန်တော်တို့ဒီရေးခဲဖြစ်တော့အဲ့ဒီမှာကျွန်တော်တို့ကြီးကြီးမားမားကြနိုင်ငံအတွက် NDA ရှိတဲ့စကလုံးတစ်လုံးကိုထုတ်ပေါ်လာကြပါလေအဲ့ဒါပါလေဆိုတော့ဘင်္ဂလားဒေ့ရှ်ကနေခိုးဝင်လာနေတယ်မတရားခိုးဝင်လာတယ်အခုလည်းလာနေတယ်ချောင်းတဲမှာဗျာဟိုကြောက်ဖြစ်မျိုးကနေဒုက္ခရောက်လို့စစ်တွေပောက်တော့ကိုလာနေတဲ့လေတွေတွေ့ရင်လည်းလာပြန်ပြီဘင်္ဂလားဒေ့ရှ်ကလာပြန်ပြီခိုးဝင်လာပြီအဲဒီလိုပြောဆိုမှုတွေပေါ်ပါကနေတွေတစ်ဆက်တည်းမှာပဲကျွန်တော်တို့ local print media တွေကလည်းနော်ကျွန်တော်တို့ media လွတ်လပ်ခါသားဆိုတော့တည်င်းရရင်ပြီးတော့တည်င်းဆောင်ပါတွေရေးလို့ရရင်ရောင်းရရင်ပြီးလို့ဆိုတော့အနေထားနဲ့အချို့တို့ကလည်းစိတ်လိုက်မှပါကြည်ရင်နဲ့ဒီ propaganda ဖြစ်သွားလာအမှန်တကယ်ဆိုရင်ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်မြန်မာကလည်းเนาะကျွန်တော်နိုင်ငံတော်ဆိုတာပြောသလိုအမှန်တန်ချစ်ခင်ရင်းနေတဲ့เนาะကျွန်တော်အိန္ဒိယချင်းတွေပါနောက်ဟိုတူလောက27နှစ်ကလာတဲ့ဒီဘင်္ဂလားလူမျိုးဖြစ်တဲ့ခါကျတော့ကျွန်တော်နိုင်ငံဖြစ်ရှင်းတာနှစ်ရက်မကြာပါဘူးဟု
တ်က
ဲ့เนาะအမြဲတမ်းပြေလျောင်ဆွေးနွေးကြပါလေအခုကျွန်တော်တို့ဒီလူတွေနဲ့ပတ်သက်ပြီးတော့အကြောင်းမျိုးနဲ့1988မှာလဲနောက်ဟိုဘက်နိုင်ငံကိုဒုက္ခတွေနဲ့တွားဖို့တယ်90လေးမှာလဲတွားဖို့တယ်အဲ့ဒီတော့လည်းကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့ဘင်္ဂလားအစိုးရနိုင်ငံပေါင်းပြီးတော့လူတွေကိုပြန်ပြီးတော့ repatriation လုပ်ပြီးမှကိုယ်နေရာမှာကိုယ်နိုင်ငံမှာပြန်နေရာချတာပြရပဲဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့1990လေးကနေစပြီးမှ2013တိအဲ့ဒီမှာ NASA ကဆိုတဲ့ ဒီ border immigration headquarters တခုကိုမောင်နှုံးညွန့်နဲ့ကြီးကန်းပြန်มาထားပြီးတော့သူတို့ကိုနေစက်ကိုစောင့်ဟိုစောင့်ဖို့တဲ့တာဝန်ချပေးတယ်ဗျအဲ့တော့နှစ်လအတွင်းမှာလဲတရားမဝင်လာတဲ့အတွက်တရားဆွဲဆိုတာတော့နောက်သူတို့ကိုထောင်ထဲပေးတာတော့ဒါမျိုးတော့မရှိဘူးဒါမျိုးတွေကကျွန်တော်မတတ်မရမရှိဘူးအဲ့ဒီမှာအကုန်လုံးကဟိုတမိုင်းဆင်ဆက်နေနေတဲ့သူတွေပဲဒါပေမဲ့ပြဿနာကဘာဖြစ်သွားလဲဆိုတော့2000ဂျွန်လအရေးခင်ကလာနဲ့အဲ့ဒီနောက်ပိုင်းတည်းမှာဒီစကလုံးကတွင်တွင်ကြီးတုံးလာပြီးတော့အဲ့ဒီစကလုံးကပဲကျွန်တော်မြန်မာနိုင်ငံရဲ့တင်းငင်အေဂျင့်မှုကိုထိခိုက်နေတယ်။ဒီဟာကိုကျွန်တော်ကနားလည်ပြီးတော့နော်အမေရခိုင်ပြည်နယ်ရဲ့အခြေအနေရခိုင်ပြည်မှာရှိနေတဲ့မွတ်စလင်တွေရဲ့အခြေအနေကိုပဂရိအခြေအနေကိုကောင်းစွာနားလည်သွားလို့ရှိရင်ကျွန်တော်ဒီကိစ္စတွေအားလုံးပြေလည်ပြီးတော့နော်ကျွန်တော်ရခိုင်ပြည်နယ်ရောမြန်မာနိုင်ငံကြီးပါအေဂျင့်တာရပြီးတော့ဖုံးချုပ်သွားမှာပါလို့ကျွန်တော်ဒီလိုပဲ
ဟုတ်ကဲ့ကျွန်တော်ဒီအစီအစဉ်မပြီးခင်မှာတောထရှင်နဲ့ပြီးထားတဲ့စာတချို့နည်းနည်းလေးအချိန်ရလို့ဖော်ပြခြင်းပါတယ်ဟိုတယောက်ကတော့မောင်ညွန့်ချေထိုင်းနိုင်ငံဆိုပြီးတော့ပို့ထားတယ်နိုင်ငံသားဖြစ်တတ်တဲ့သူတွေနိုင်ငံသားပေးဖို့ရခိုင်ပြည်သူလူထုအပါအဝင်ပြည်သူအားလုံးကသဘောတူပါတယ်ဒါကြောင့်အမေရိကန်ဆိုရပါဝင်ကုလနိုင်ငံကနဲ့ရခိုင်ပြည်နယ်ကဘင်္ဂလီကိုနိုင်ငံသားဖြစ်နေစစ်ဆေးခံဖို့ဆိုတာသူအနေနဲ့တိုက်တွန်းခြင်းပါတယ်ဆိုပြီးသူကသူ့အမြင်ကိုရေးထားပါတယ်ဆိုတော့ကျွန်တော်ဒီနေ့ဒီဟိုရခိုင်နေချားမှာလည်းပဲဒီလိုမျိုးပေါ်လေဟိုဘင်္ဂလီဆိုတဲ့စိုးရင်ချက်တွေရှိနေတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆက်စပ်ဥွှေမောင်ကတော့ဒီစိုးရင်မှုတွေပြပြဖို့ဆိုပြီးသူ့အမြင်ကိုပြောသွားတယ်ကျွန်တော်ကဒီကိုမင်းလွင်ဦးရဲ့အမြင်ကိုလည်းကျွန်တော်ကြားချင်ပါတယ်ဥရေရှူတော်ကနေဒီလိုစိုးရင်ချက်တွေကိုကျွန်တော်တို့အကောက်အွယ်ပေးနိုင်မယ်နည်းလမ်းတွေဘာတွေများရှိမလဲဦးမင်းလွင်ဟု
တ်ကဲ့ပါကျွန်တော်တို့ဒီဥရေပိုင်းရာလုံနိုင်တဲ့ကိစ္စရတီကတော့အစောကပြောသလိုပေါ့နော်ဟိုဥရှင်မောင်ပြောသလိုပဲကျွန်တော်ပညာပေးမှုအပိုင်းမှာအားနည်းနေတဲ့ဥစ္စာတွေတော်တော်များများရှိတယ်နောက်ပြီးတော့တခါအစိုးရဝန်ကြီးဌာနတွေကနေပြီးတော့ပူပေါင်းဆောင်ရွက်ဖို့အားနည်းနေတာတွေကျွန်တော်တို့တော်တော်များများတွေ့ရတယ်။နောက်ပြီးတော့ဒီနိုင်ငံသားအဖြစ်စီစစ်လက်ခံမှုအတွက်ရှောက်လာတွေတင်သွင်းတဲ့အခါမှာလည်းအစိုးရဥပဒေတက်ဆွမ်းနားလည်သူတွေရှင်းနေရှေ့ရတဲ့စားတဲ့ဥပဒေကိုစွန့်ကျင်နှမ်းဆက်တဲ့သူတွေကနေပြီးတော့ဒီလိုမျိုးဝန်ကြီးဌာနတွေနဲ့ပူပေါင်းဆောင်ရွက်ပြီးတော့လုပ်ဖို့လိုတယ်ဆိုတာတွေကိုကျွန်တော်အနေနဲ့မြင်တယ်ဥပမာအပြင်ပြောရရင်ပေါ့ဗျာကျွန်တော်တို့တော့ကန်းစုကြည်တော်မှာပြီးခဲ့တဲ့လာကမှာနိုင်ငံတိုင်းပြည်ပကပြရရတဲ့ဥရီဆိုတာတာဂတ်တွေလည်းရှိတာပေါ့ဗျာအဲ့တော့စီစစ်ရေးမှာကျွန်တော်တို့ကြားကြာနေတဲ့ကိစ္စရတီကအစိုးရပြောတဲ့လက်စားမှုတွေရှိတယ်အထက်ကဖိအားပေးမှုတွေရှိတယ်နိုင်ငံရေးရဝင်ရောက်တွေးထုတ်လုံဆောင်မှုတွေရှိနေတယ်ဒါတွေကိုကျွန်တော်တို့အထိုင်းလျောက်နေတော့အောင်လုပ်နိုင်မယ်ဘ ਹੁ ရဲ့ထိန်းချုပ်မှုကိုကျွန်တော်တို့ပြင်ဆင်ပြီးတော့ဝန်ကြီးဌာနတွေလိုက်လုပ်ပိုင်ခွင့်တွေကိုတိုးပေးမယ်ဆိုလို့ရှိရင်တော့ဒီကိစ္စကငြင်းငြင်းထက်ထက်နဲ့ဆောင်ရွက်နိုင်မယ်လို့ကျွန်တော်ထင်တယ်။ဒါပြဿနာအားလုံးကိုပြီးသွားနိုင်တဲ့အဆင့်ကြီးကျွန်တော်တို့ပြောတာမဟုတ်ပါဘူး။ငြင်းငြင်းဆန်းဆန်း process တွေကိုဆက်လက်ပြီးလုံဆောင်သွားနိုင်မယ်အခြေအနေဖြစ်အောင်ကျွန်တော်အနေနဲ့အကြံပြုတင်ပြတာပဲဖြစ်ပါတယ်။
โอเคနောက်တစ်ခုကဒီနိုင်ငံသားဖြစ်ခွင့်အပြင်ပေါ့เนาะဒီရေရှည်အတွက်ဟိုတခြားဖြည့်ရှင်းမှုဆိုရင်ဓာတ်နုခွင့်ရေးကိစ္စတွေလိုအပ်မလားနောက်ဒေတာဖွံ့ဖြိုးရေးလားတခြားစဉ်းစားသင့်တဲ့အချက်တွေရောဘာတွေရှိနိုင်နေလဲဦးမင်းလို့ဟိုတမိနစ်လောက်တော့ချိန်ရပါသေးတယ်အချင်းချင်းဟု
တ်ကဲ့ကျွန်တော်တို့အဲ့ဒီ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေကိုကျွန်တော်ပြန်ဖတ်ကြည့်တဲ့အခါမှာအစိုးရပြောသလိုပေါ့เนาะအဲ့နိုင်ငံသားပဲဖြစ်ပါစေနိုင်ငံခြားသားပဲဖြစ်ပါစေအမြဲတမ်းစဉ်ဆက်မပြတ်သုံးနှစ်နေထိုင်လာရတဲ့သူဖြစ်ရမယ်အဲ့တော့တစ်ဆင့်လိုက်တစ်ဆင့်လိုက်သွားတဲ့အခါမှာဥပမာနိုင်ငံသားအနေနဲ့နိုင်ငံသားဖြစ်လျှောက်တယ်ဆိုလို့ရှိရင်3နှစ်ဆင်းဆက်မပြတ်နေရမယ်။နေပြီးလို့ရှိရင်ဘယ်နှစ်နှစ်ထပ်ဆောင်ရင်နိုင်ငံသားဖြစ်လျှောက်ထားခွင့်ရှိတာလဲဆိုတဲ့ကိစ္စရပ်ဒီမှာကျွန်တော်တို့ပြက်လက်နေတာကိုကျွန်တော်တို့တွေ့ရတယ်။အဲ့တော့ဒီကျွန်တော်ဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေနဲ့မဟုတ်ပဲနဲ့ဥပဒေကိုပြင်ဆင်တင်တာတွေပြင်ဆင်ဖို့လိုတယ်။ဖြည့်ဆွတ်တင်တာတွေဖြည့်ဆွတ်ဖို့လိုတယ်။နောက်ပြီးတော့ဒါတွေကိုအများပြည်သူတွေသိအောင်ပညာပေးဖို့လိုတယ
်ဟုတ်ကဲ့
ဒီဥစ္စာတွေကကျွန်တော်တို့ NGO တွေရဲ့အစိုးရရဲ့နောက်ပြီးတော့ဒီကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေကအားလုံးပူးပေါင်းလုပ်ကင်ဆောင်ရွက်မှသာအောင်မြင်နိုင်မယ့်ကိစ္စရပ်တစ်ခုဖြစ်တယ်လို့ပဲကျွန်တော်ကတော့အကြံပြုချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်အာရှလူခွင့်ရေးကော်မရှင်ကဥပဒေပညာရှင်ဦးမင်းလွင်ဦးလွတ်တော်ကိုယ်စားဦးရွှေမောင်တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားထောင်ရတာပါ VOE တိုက်ရိုက်လေးလိုင်းအစီအစဉ်ကိုတပတ်မှာနှစ်ကြိမ်အင်္ဂါနေ့ညနဲ့စနေနေ့ညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါတယ်သောရရှင်တွေကိုလည်းဆွေးနွေးပါဝင်ဖို့ဖိတ်ခေါ်ပါတယ် VOE American အတန်ကဗုဒ္ဓနေ့အစီအစဉ်တွေကိုဇက်လက်ထုတ်လွှင့်နေပါတယ်ရှင်
မရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မြန်မာနိုင်ငံမှာမိသားစုဝင်အရေးအတွက်ကိုကန့်သက်ခွင့်ရှိလာတော့မယ့်ဥပဒေတရက်ကိုလွှတ်တော်ကအတည်ပြုလိုက်ပါတယ်မေလာထဲမှာအတည်ပြုခဲ့တဲ့ဒီဥပဒေတစ်ဟာဆိုရင်လူဦးရေထိန်းချုပ်ခွင့်ကိုးကွယ်ရာဘာသာကူးပြောင်းခွင့်ဘာသာကြားနဲ့လက်ထပ်ထိန်းများခွင့်နဲ့တလင်တမားစနစ်စတာတွေနဲ့ပတ်သက်တဲ့ဥပဒေကြမ်း၄ခုထဲမှာပထမဦးဆုံးအတည်ပြုလိုက်တဲ့ဥပဒေတစ်ခုပါအခုအတည်ပြုပေးလိုက်တဲ့လူဦးရေထိန်းချုပ်ခွင့်ဥပဒေအရနိုင်ငံတွင်းကတချို့ဒေသတွေမှာကလေးမွေးဖွားနှုံဒါမှမဟုတ်လူဦးရေပမာဏချောင်းဒေသတွင်းဖွံ့ဖြိုးမှုကိုထိခိုက်စေတယ်လို့ယူဆရင်အစိုးရအနေနဲ့ကလေးမွေးဖွားမှုနှုံကိုကတ်သက်ပိုင်ခွင့်ရရှိမှာဖြစ်ပါတယ်။ထောက်ခံသူတွေကတော့ဥပဒေသစ်ဟာကိုယ်ဝန်ဆောင်မိခင်တွေနဲ့ကလေးငယ်တွေရဲ့ကျန်းမာရေးမှာကြုံရနိုင်တဲ့အန္တရာယ်တွေလျော့ပါသွားနိုင်တယ်လို့ယူဆကြပါတယ်။ဒါပေမဲ့လို့လဲရိုဟင်ဂျာကချင်နဲ့ကရင်တို့လူဘာသာရေးလူမျိုးရေးအရင်ကတည်းကခွဲခြားဆက်ဆံခံနေကြရတဲ့ဗုဒ္ဓဘာသာဝင်အများစုနေထိုင်ရာမြန်မာနိုင်ငံမှာဥပဒေကိုလက်တွေ့ကျင့်သုံးရမှာလူနည်းစုတွေပေါ်ပြစ်မှတ်ထားဖို့အတွက်ဥပဒေတစ်ကိုအသုံးချလာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းရှိပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့လူရေးထိန်းချုပ်မဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအပေါ်အလေးအနက်စိုးရိမ်မိပါတယ်။ဥပဒေမှာကလေးမွေးဖွားခွင့်အခွင့်အရေးမျိုးသမီးခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုထိခိုက်စေနိုင်တဲ့အချက်တွေပါဝင်နေပါတယ်။ဥပဒေသစ်ဟာနိုင်ငံတော်ဝန်ကလူမှုအတိုင်းဝိုင်းကြားစံနှုန်းအမျိုးမျိုးသတ်မှတ်ပြီးကလေးမွေးဖွားမှုကိုထိန်းချုပ်တဲ့မူဝါဒတွေကိုမညီမမျှနိုင်ထက်စီးနှင်ကျင့်သုံးပြီးခွဲခြားဆက်ဆံနိုင်မဲ့တရားဝင်လုပ်ပိုင်ခွင့်တစ်ခုဖြစ်လာမှာကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အထူးသဖြင့်စိုးရိမ်မိပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမှာရှိတဲ့လူပုဂ္ဂိုလ်တဦးချင်းရဲ့အခြေခံလွတ်လပ်ခွင့်တွေနဲ့လူခွင့်ရေးကိုအာမခံချက်ရှိရှိအကာအကွယ်ပေးနိုင်အောင်လှုံ့ဆော်ဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုပြင်းပြင်းထန်ထန်တိုက်တွန်းလိုက်ကြောင်းပါရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကနေပုံထူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီကနေ့ညနေပတ်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 10853ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုဝေဖန်အကြံပြုချင်တဲ့စာရင်းနဲ့အတူနားဆင်လို့သမျှတတိချင်းတွေကို VOA burmese@voanews.com မှာနားဆင်ရပါမယ်အခုတော့ကြံရှိတင်သေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးပါမယ
်အီရန်နိုင်ငံအနောက်ပိုင်းမှာ IS Islamic စစ်သည်ကြွားတွေတင်ပိုက်ထားတဲ့ရမတီမြို့နဲ့အမ်ဘာဒီတာတွင်းကမြို့တွေကိုပြန်လည်တင်ပိုက်နိုင်ဖို့ထိုးစစ်စတင်လိုက်ပြီးတော့အီရတ်အစိုးရကပြောပါတယ်ဒေတာရင်းမျိုးတော်ကို IS အဖွဲ့ကတင်ပိုက်ပြီးသတင်းနှစ်ပတ်မပြည့်ခင်မှာပဲအဲ့ဒီလိုထိုးစစ်ဆင်တိုက်ခိုက်မဲ့ကြောင်းအင်ဂါနေ့ကကြေညာလိုက်တာပါဆွနီမွတ်စလင်ဘာသာဝင်တွေအများစုနေထိုင်တဲ့ဒီဒေတာကိုပြန်လည်တင်ပိုက်နိုင်ဖို့အစိုးရတပ်ဖွဲ့တွေနဲ့အစိုးရလိုလာတဲ့ပြည်သူစစ်တပ်ဖွဲ့တွေဟာရမတီမြို့ရဲ့အရှိတ်အဝါမှာစုဝေးနေကြပါတယ်ရာပေါင်းများစွာသောရုရှားလေရင်တွေနဲ့ထောင်ချီတဲ့ရုရှားတပ်ဖွဲ့တွေဟာအင်ဂါနေ့မှာစီးရဲလက်ကျင့်မှုကိုစတင်လိုက်ပြီးဒါဟာနေတိုမာမိတ်တပ်ပေါင်းစုရဲ့အာတစ်ဒေတာအတွင်းစီးရဲလက်ကျင့်မှုနဲ့တိုက်ဆိုင်နေပါတယ်ရုရှားနိုင်ငံနဲ့အနောက်နိုင်ငံတွေကြားတင်းမာမှုတွေတိုးလာနေချိန်မှာအခုလိုတီးခြားစီးရဲလက်ကျင့်မှုတရားဖြစ်ပေါ်လာတာဖြစ်ပါတယ်အရှိတောင်အာရှအတွင်းလူမောင်ခိုကူးသူတွေကပြစ်သွားခဲ့တဲ့ရွှေပြောင်းနေထိုင်သူတွေပင်လယ်ပြင်အတွင်းဘယ်နေရာမှာရှိနေတယ်ဆိုတာကိုသိနိုင်ဖို့အမေရိကန်ပြည်ထောင်စုကလေကြောင်းကနေကူညီရှာဖွေပေးနေပြီဖြစ်ပါတယ်ပင်လယ်ပြင်အတွင်းလိုက်လံရှာဖွေတဲ့အစီအစဉ်ကိုတနင်္ဂနွေနေ့ကစတင်လိုက်တာဖြစ်ပြီးမလေးရှားနိုင်ငံအနောက်ဘက်ကမ်းခြေကနေစတင်ဆောင်ရွက်နေတာဖြစ်တဲ့အကြောင်းဘန်ကောက်မြို့မှာရှိတဲ့အမေရိကန်တန်ယုံက VOA ကိုအင်္ဂါနေ့မှာပြောပါတယ်လွန်ခဲ့တဲ့တစ်လနီးပါးကပင်လယ်ပြင်အတွင်းဩစတြေးလျစစ်တပ်ကဖမ်းဆီးရမိခဲ့တဲ့ခေလုံးဝင်းရှောက်ထားသူဗီယက်နမ်လူမျိုး46ယောက်ကိုလူရစ်တွစ်ဆုံမိမျက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက်သူတို့ရဲ့ဒုက္ခတွေအဖြစ်ရှောက်ထားမှုကိုပယ်ချလိုက်တယ်လို့ဩစတြေးလျတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါတယ်ဒီလိုခေလုံးဝင်းတောင်းခံသူတွေလိုက်ပါလာတဲ့ရည်ရင်ကိုမလ20ရက်နေ့ကကြားပြတားဆီးနိုင်ရတာဖြစ်တယ်လို့ဩစတြေးလျကပြောပါတယ်
။နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာသွားတာပါ။ဒီမနက်ပတ်အစီအစဉ်ထုတ်လုပ်ရေးမှုကဦးဆမ်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ဇာဟာရက်အဘူဇတ်ဖြစ်ပါတယ်။ကျမနန်လဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.